Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့မလ9ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်မဆူမြတ်မောင်ပါရှင်ဒီနေ့မြန်မာနိုင်ငံတော်ဝန်ဆန္ဒပြပွဲတွေနဲ့ဆန္ဒပြပွဲတွေအပေါ်ဖြစ်ခတ်နှိမ်နှင်းတဲ့သတင်းတွေကိုအပြည့်အစုံတင်ဆက်ပေးသွားမှာဖြစ်ပါတယ်မြန်မာနိုင်ငံမှာဆေးရနာတိမ်မှုစန့်ကျင်တဲ့ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကအင်အားသုံးဖြိုခွင်းမှုတွေရှိနေတဲ့ကြားကပဲဆန္ဒပြပွဲတွေဒီနေ့လည်းမြို့တော်တော်များများမှလှုပ်ခဲကြပါတယ်။ရန်ကုန်မြို့တွေကတာကေတစမ်းကြောင်းကြီးမြနိုင်တာမွေတင်ငန်းကျွန်းစတဲ့မြို့နယ်တွေမှာလုံခြုံရေးတွေကမျက်ရည်ရိုးပုံအတန်ပုံတွေအပြင်ဖြစ်ခတ်လူစုခွဲခဲ့ပေမဲ့ဆန္ဒပြသူတွေကလည်းအခြေအနေပေးသလိုပြန်လည်စူးစီးဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြလမ်းမပေါ်မှာလက်နက်ကင်လုံခြုံရေးတွေလွယ်လွယ်ဝင်မလာနိုင်အောင်လို့တားဆီးထားတဲ့အတားဆီးတွေကိုလည်းလုံခြုံရေးတွေကဘူဒိုဇာမြေတူးဆက်တွေနဲ့ဖယ်ရှားရှင်းလင်းခဲ့ပါတယ်။ဒီနေ့ရန်ကုန်မြို့ဆန္ဒပြပွဲတွေအပေါ်ဖြိုခွင်းမှုတွေအတွင်မှထိခိုက်ဒဏ်ရာရတဲ့သတင်းတွေမကြားရသေးပေမဲ့ဖမ်းဆီးခံရသူတွေတော့ရှိပါတယ်။မင်းညာတော်ကလည်းလက်နက်ကင်လုံခြုံရေးတွေကနေရာတချို့ကိုဝင်ရောက်ရှာဖွေစီးနှင်မှုတွေလုပ်ခဲ့ပါတယ်။ပပယ်ရံမြို့နယ်မှာမင်းညာတော်ကဖမ်းဆီးခံခဲ့ရတဲ့ NLD ပါတီရဲ့ခုနှစ်ရက်ကွယ်ဥက္ကဋ္ဌဦးခင်မောင်လက်ကတော့ညာရင်းချင်းဆုံးပါသွားပါတယ်။အသက်58နှစ်အရွယ်ဦးခင်မောင်လက်ရဲ့ရုပ်အလောင်းကိုဒီကနေ့တနင်္ဂနွေနေ့မနေ့မင်္ဂလာရုံစစ်ဆေးရုံမှာလာယူဖို့အကြောင်းကြားခဲ့တဲ့အတွက်မိသားစုကတွားယူတဲ့အခါမှာဦးကောင်းပိုင်းအပါအဝင်သွေးတွေပေးချနေတဲ့ရုပ်အလောင်းကိုပြန်ရခဲ့ပါတယ်။ဦးခင်မောင်လက်ဟာ NLD လွှတ်တော်ကိုယ်စားလှယ်ဦးစီသူမောင်ရဲ့2020ရွေးကောက်ပွဲအောင်နိုင်ရေးမန်နေဂျာအဖြစ်တာဝန်ယူခဲ့သူလည်းဖြစ်ပါတယ်။သူ့ကိုရေးဝေးသုတ်တံမှာအစ္စလမ်ဘာသာဝင်တွေရဲ့ဓလေ့ထုံးစံအတိုင်းဒီကနေ့မှာပဲအတုဘအခမ်းအနားလုပ်ခဲ့တာမှာတော်တော်များများလိုက်ပါပူဆောင်နှုတ်ဆက်ခဲ့ကြပါတယ်။ဒီနေ့မလ9ရက်တနင်္ဂနွေနေ့မန္တလေးမြို့ကဆန္ဒပြပွဲတွေကိုလည်းလက်နက်ကင်လုံခြုံရေးတွေကအင်အားသုံးအကြမ်းဖက်ဖြိုခွင်းဖမ်းဆီးမှုတွေလုပ်ပါတယ်။ကျောင်းဆရာဆရာမတွေဆရာဝန်တွေဆေးဘက်ဆရာဝန်ထမ်းတွေအင်ဂျင်နီယာတွေစတဲ့ထောင်ပေါင်းများစွာသောဆန္ဒပြသူတွေဟာဒီကနေ့မနေ့အစောပိုင်းတုန်းကယာယီထိုင်သပိတ်မှောက်ခဲ့ကြတာပါ။စစ်အာဏာသိမ်းမှုဆန့်ကျင်ရေးအကြမ်းဖက်အာဏာဖီဆန်ရေးတောင်းဆိုကြွေးကြော်ဟောပြောပွဲတွေလည်းလုပ်ခဲ့ကြပါတယ်။စစ်အာဏာရှင်စနစ်ဆန့်ကျင်ရေးနဲ့လက်နက်ကင်လုံခြုံရေးတွေရဲ့လက်ချက်နဲ့တေဆုံသွားခဲ့သူတွေအတွက်လည်းအောက်မေ့ငိမ်သက်အခမ်းအနားကိုဒီကနေ့မန္တလေးဆန္ဒပြပွဲမှာလုပ်ခဲ့ကြပါတယ်။လုံခြုံရေးတွေရဲ့အင်အားသုံးဖြိုခွဲမခံရခင်ကတော့မန္တလေးမြို့မှာဆန္ဒပြသူအများအပြားတစုတစည်းနဲ့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။အောင်မြေတန်ဆာမြို့နယ်အောင်မြေတာဆန်မြို့နယ်22လမ်းနဲ့88လမ်းနာမှာငင်းငန်းစွာဆန္ဒပြတောင်းဆိုနေကြတဲ့ထိုင်းတပိတ်ကိုမနေ့7နှစ်ဝန်းကျင်ကစပြီးတော့ရဲနဲ့စစ်တပ်ကပြစ်ခတ်ဖြိုခွင်းခဲ့တယ်လို့ပိတ်ဆို့ဖမ်းဆီးမှုတွေလည်းလုပ်ခဲ့တယ်လို့မန္တလေးမြို့ကလာတဲ့သတင်းတွေကပြောပါတယ်။ဖမ်းမိသူတချို့ကိုဝိုင်းပြီးရိုက်နှက်ကန်ကြောက်နေတဲ့ဗီဒီယိုတွေကိုလည်းတွေ့ရပါတယ်။မန္တလေးမှာလောလောဆယ်တည်ထားသလောက်အဖမ်းခံရသူ100လောက်ရှိပါတယ်။ပကံညောင်ဦးမျိုးတွေမှာလည်းဆန္ဒပြသူတွေကိုမျက်ရည်ရိုးပုံးတွေတုံလူစုဖဲခဲ့ပါတယ်။ချီအစ်စ်တွေရာဘာကြီးတွေအပြင်လောင်လေးကွားနဲ့ပါလုံခြုံရေးတွေဘက်ကပြစ်ခတ်ပါတယ်။လောလောဆယ်အထိကြီးထိမှန်သူအနည်းဆုံး100လောက်ရှိတယ်လို့သိရပါတယ်။ပခုတ်ကူမျိုးမှာလည်းပခုတ်ကူတက္ကသိုလ်ထဲမှာတက်ဆွဲထားတဲ့စစ်တပ်နဲ့ရဲကိုထွက်သွားဖို့တောင်းဆိုဆန္ဒပြသူတွေကိုမျက်ရည်ရိုပုံးတွေနဲ့ပြစ်ခတ်ဖြိုခွဲခဲ့ပါတယ်။မုံရွာမျိုးမှာတော့ကြောက်ကလမ်းပေါ်မှာရှိတဲ့မုံရွာတက္ကသိုလ်ထဲကိုလက်နက်ကင်လုံခြုံရေးတပ်ဖွဲ့တွေဒီနေ့ဝင်ရောက်တက်ဆွဲထားပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့ကုလသမဂ္ဂရုံးတွေရှိရာအဆောက်အဦရှိမှထိုင်းနိုင်ငံရောက်မြန်မာတွေဆန္ဒပြခဲ့ကြပါတယ်။ထောင်ထဲချီရှိတဲ့ဆန္ဒပြသူတွေဟာကျွေးကြော်တန်းတွေကျွေးကြော်တချင်းတွေတီးဆူဆန္ဒပြကြပါတယ်။ဆန္ဒပြသူတွေကရတအစိုးရခေါင်းဆောင်တွေအပါအဝင်ဖမ်းဆီးခံထားရသူတွေပြန်လွှတ်ပေးဖို့တောင်းဆိုကြတယ်လို့စစ်အာဏာသိမ်းဖို့အဆုံးသတ်ရေးကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကအကူအညီပေးဖို့တောင်းဆိုခဲ့ကြတာပါ။အသက်26နှစ်အရွယ်မြန်မာနိုင်ငံကဆန္ဒပြသူအမျိုးသမီးကအာဏာသိမ်းယူအုပ်ချုပ်နေသူတွေဖယ်ရှားပေးဖို့ခေါင်းဆောင်တွေပြန်လွှတ်ပေးဖို့တောင်းဆိုတယ်လို့မြန်မာနိုင်ငံလုံခြုံရေးအတွက်ကုလသမဂ္ဂနဲ့ကမ္ဘာခေါင်းဆောင်တွေကူညီဖို့ပြောကြားခဲ့တာဖြစ်ပါတယ်။ဒီကနေ့ဆန္ဒလာပြကြတဲ့မြန်မာတချို့ကလည်းမြန်မာနိုင်ငံဒီမိုကရေစီပြန်မရတဲ့၍တနင်္ဂနွေနေ့တိုင်းလာပြီးဆန္ဒပြမယ်လို့ပြောပါရတယ်။ထိုင်ဝမ်မှာလည်းဆီယနာတိမ့်ဖို့စန့်ကျင်တဲ့အနေနဲ့ထိုင်ဝမ်ရောက်မြန်မာတွေဒီကနေ့ဆန္ဒပြကြပါရတယ်။ အမေရိကန်နိုင်ငံသားတွေအရေးဆောင်ရွက်ပြီးတဲ့တိုက်ပေမြို့တော်ကအမေရိကန်အင်စတီကျူရှင်မှာ10ကနန်းလောက်လာရောက်ဆန္ဒပြခဲ့ကြတာပါ
။世界各地的缅甸人都会就是站在人民这一边跟缅甸人民
မြန်မာနိုင်ငံတွေကပြည်သူတွေကိုတကမ္ဘာလုံးမှာရှိနေတဲ့မြန်မာတွေအားပေးထောက်ခံနေတယ်ဆိုတာသိစေချင်လို့ဆန္ဒလာပြရတာဖြစ်တယ်လို့တရုတ်လိုပြောနေတာပါ။မြန်မာနိုင်ငံမှာအကြမ်းမဖက်အာဏာပိဆိုင်ရေးလှုပ်ရှားမှုလုပ်နေကြတဲ့ပုဂ္ဂလိကပိုင်ဘဏ်တွေကိုနှစ်ဖက်မလ၈ရက်နေ့မှာပြန်ဖွင့်ဖို့အာဏာပိုင်တွေကပြောထားပေမဲ့ဖွင့်ဖို့အခက်အခဲရှိနေတယ်လို့ဘဏ်လုံငန်းအတိုင်းဝိုင်းကပြောပါရယ်ဘဏ်ဝင်တန်းတော်တော်များများ CDM မှာပါဝင်နေကြတယ်လို့လုံခြုံရေးနဲ့အသွားအေးလာရေးအခက်အခဲတွေကြောင့်ဘဏ်တွေပြန်ဖွင့်ဖို့ခက်ခဲတယ်လို့ပြောကြပါရယ်ဆရာနာသိမ်းပြီးနောက်ပိုင်းပုဂ္ဂလိကဘဏ်ဝင်တန်းအများအပြား CDM လှုပ်ရှားမှုတွေလုပ်နေကြတာကြောင့်ဘဏ်လုံငန်းတွေလည်းအတော်လေးထိခိုက်နေတာပါ
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19ကီလိုဟတ်တင်9653ညလိုင်းဒိုမီတာ25ကီလိုဟတ်11803ညလိုင်းဒိုမီတာ32ကီလိုဟတ်9335နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကီလိုဟတ်တင်905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းလေးကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်။ American ပြည်ထောင်စုမှာဒေါ်လာ 1.9 trillion သုံးဆွဲမဲ့ကိုဗစ်ကပ်ရောဂါကာလထောက်ပံ့ရေးဥပဒေချမ်းကိုအထက်လွှတ်တော်ကစနေနေ့မှာအတည်ပြုလိုက်ပါတယ်။ဒါဟာသမ္မတဂျိုးဘိုင်ဒန်အတွေ့သူသမ္မတတာဝန်ယူပြီးနောက်ပိုင်းမှာပထမဆုံးအဓိကဥပဒေပြည်ပြည်အောင်ပွဲတစ်ခုဖြစ်ပါတယ်။အကူအညီတွေပေးဖို့လာနေပါပြီဆိုပြီးဂရီပေးခဲ့တဲ့အတိုင်းဆောင်ရွက်နိုင်ဖို့အတွက်ခြေလှမ်းကြီးတစ်ခုလှမ်းနိုင်လိုက်ပြီဆိုတာဒီကနေ့ကျွန်တော်ပြောနိုင်ပါပြီလို့ဥပဒေချမ်းကိုအတည်ပြုပြီးမိနစ်ပိုင်းအတွင်းမှာပဲသမ္မတဂျိုးဘိုင်ဒန်ကအိမ်ဖြူတော်မှာပြောဆိုပါတယ်။ဒီဥပဒေချမ်းကိုဒီမိုကရက်ပါတီဝင်တွေရဲ့ထောက်ခံမှုရဖို့နောက်ဆုံးအချိန်အထိအပြောင်းအလဲတွေအများကြီးလုပ်ခဲ့ရတယ်လို့အချိန်အတော်ကြာကြာဆွေးနွေးခဲ့ကြရပါတယ်။အထက်လွှတ်တော်အမတ်တရားရဲမှာ Republican တွေဘက်ကထောက်ခံမဲမပါပဲထောက်ခံမဲ50ကန့်ကွက်မဲ49မဲနဲ့အတည်ပြုခဲ့တာဖြစ်ပါတယ်။အထက်လွှတ်တော်အတည်ပြုတဲ့ဥပဒေချမ်းကိုဥပဒေအဖြစ်သမ္မတဘိုင်ဒန်လက်မှတ်မထိုးခင်မှာပြန်ပြီးတော့ညှိနှိုင်းအတည်ပြုဖို့အောက်လွှတ်တော်ကိုပေးပို့လိုက်ပြီးဖြစ်ပါတယ်။ကူးစက်မြန်ဗီဇပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲအသစ်တွေပို့ပြီးတော့ဖြစ်ပွားပြန့်နှံ့လာနေတာကြောင့်ဥရောပတလွရောဂါဖြစ်ပွားမှုနှုန်းပို့ပြီးတော့မြင့်တက်လာနေပါတယ်။ဒီလိုရောဂါကူးစက်မှုတန်းအဆိုးဆုံးခံရတဲ့နေရာတွေတဲ့အီတလီနိုင်ငံမီလန်မြို့ဘိုလိတ်အရက်ကနေကလေးတင်းကျောင်းတစ်ကျောင်းနဲ့အနီးအနားနောက်ထပ်မူကြိုးကျောင်းတစ်ကျောင်းမှာရပိုင်းအတွင်းမှာကလေးငယ်45ဦးနဲ့ဝန်ထမ်း14ဦးကိုယောဂကူးစက်နေတာကိုတွေ့ခဲ့ပါတယ်။မျိုးဗီဇဆိုင်ရာလေးလာတွေ့ရှိချက်တွေအရဒီကူးစက်မြန်ဗီဇပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲကအင်္ဂလန်နိုင်ငံမှာပထမဆုံးတွေ့ခဲ့တဲ့မျိုးကွဲဖြစ်တဲ့ဆိုတာကိုလည်းအတည်ပြုနိုင်ခဲ့ပါတယ်။အင်္ဂလန်မှာစပြီးတော့တွေ့ခဲ့တဲ့ဒီဗီဇပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲကအခုအခါနိုင်ငံပေါင်း10နိုင်ငံလောက်ကိုကူးစက်ပြန့်နှံ့နေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ဘရာဇီးနဲ့တောင်အာဖရိကမှာတွေ့တဲ့နောက်ထပ်မျိုးဗီဇကွဲဗိုင်းရပ်စ်တွေအတွက်လည်းဥရောပမှာကူးစက်လာနိုင်တဲ့အခြေအနေတွေကစိုးရင်စရာအနေအထားမှာရှိနေပါတယ်။ပုံယဟန်မင်းကြီးဖရန်စစ်ဟာဒီကနေ့တနင်္ဂနွေနေ့မှာအီရတ်နိုင်ငံမြောက်ပိုင်းကိုရောက်ရှိခဲ့ပြီး IS အစွန်းရောက်တွေကြောင့်ပျက်စီးခဲ့တဲ့ခရီးယန်ဖျားချောင်းအပြည့်အစည်းနေရာတွေမှာဆူတောင်းပွဲတွေပြုလုပ်ခဲ့ပါတယ်။ပုံယဟန်မင်းကြီးကဒီကနေ့မိုးဆူးမြို့ကိုအရင်ဆုံးရောက်ရှိခဲ့တာပါ။မိုးဆူးမြို့ဟာအရင်က IS စစ်တွေးကြွတွေအခိုက်အမာနေရာယူခဲ့တဲ့မြို့လေဖြစ်ပါတယ်။ပိုယဟန်မင်းကြီးကဖျားအကြောင်းအပြည့်အစည်းပုံတွေကြားမြို့တော်ရင်မြင်မှာစစ်အတွင်းတေဆုံးထိခိုက်ဒဏ်ရာရခဲ့သူတွေအတွေ့ဆူတောင်းပွဲပြုလုပ်ခဲ့ပါတယ်
။ Oggi tutti eleviamo le nostre voci in preghiera a Dio onnipotente per tutte le vittime della guerra e dei conflitti armati.
စစ်ပွဲတွေနဲ့လက်နက်ကိုင်ပဋိပက္ခတွေကြားတားကောင်ဖြစ်ခဲ့ရသူတွေအတွက်ဒီကနေ့ကျွန်တော်တို့အတန်တွေပိုကျဲကျဲလောင်လောင်ဆူတောင်းပေးရပါမယ်။ကြေကွဲပွဲစီရဲ့အကျိုးဆက်တွေကိုဒီမိုဆူးမြို့မှာတည်တည်တတ်တာမြိုင်ချောင်းနဲ့ဒီလိုဘာသာရင်ကျေးမှုစုံထွန်းကားရနေမြေရှေးဟောင်းဝပြူဆူတောင်းရနေရာတွေရှိတဲ့ဒီနေရာကိုအခုလိုရဲရဲဆက်ဆက်ဖိနှိပ်ဖြည့်ဆည်းခံရတာဟာတိတ်ကိုရက်ဆက်ရကြလွန်တယ်လို့ပိုယဟန်မင်းကြီးကပြောပါတယ်။ဒါ့အပြင်မွတ်စလင်ခရစ်ယာန်တွေရာဇတိတိုင်းရင်းသားတွေအပါအဝင်လူထောင်ပေါင်းများစွာဟာအကြမ်းဖက်တွေရဲ့ရဲရဲဆက်ဆက်တပ်ဖြတ်တုပ်တင်တာကိုခံရပြီးနေရပြောင်းပြေးရတာအသက်ခံရတာတွေအတွေ့လဲသူကမွတ်ဟပြောကြားခဲ့ပါတယ်။ပိုယဟမင်းကြီးဖရန်စစ်ဟာမိုဆူးမြို့ကနေကာရာကတ်မြို့ကိုဆက်သွားခဲ့ပြီးအဲ့ဒီမှာဒေသခံတွေနဲ့တွေ့ဆုံခဲ့ပါတယ်။ ဘက်ကဲမျိုးကိုမပြောင်းရင်မှပွေဟမ်းမင်းကြီးကအာဘဲမျိုးကအာကစားခွင့်တစ်ခုမှလူလူစုဝေးပွဲကျင်းပဖို့ရှိပါတယ်။ COVID-19 ကရောဂါဆိုင်ရာတားမြစ်ချက်တွေကြောင့်ဒီလူလူစုဝေးပွဲကိုလူ1000လောက်ပဲတယောက်ခွင့်ကတ်သက်ထားပါတယ်။ပွေဟမ်းမင်းကြီးဟာတနင်္လာနေ့မနေ့ပိုင်းမှာအီတလီနိုင်ငံကိုပြန်ဖို့စီစဉ်ထားပါတယ်ရှင်။American ပြည်ထောင်စုနဲ့အတူတာလီဘန်ခေါင်းဆောင်တွေကအာဖဂန်နစ္စတန်ငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်လည်စတင်ပြုလုပ်နေပြီဖြစ်ကြောင်းအာဖဂန်တာလီဘန်အဖွဲ့ကပြောပါရယ်အရင်ရထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်အရ American ဥဆောင်တဲ့နိုင်ငံညာတပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံတွင်းကမေလ1ရက်နေ့နောက်ဆုံးထားပြီးတော့ထွက်ခွာဖို့တတ်မှတ်ထားတဲ့ရက်တဖြည်းဖြည်းနီးကပ်လာချိန်မှာအခုလိုငြိမ်းချမ်းရေးဆွေးနွေးပွဲတွေပြန်ပြီးတော့စတင်ခဲ့တာပါတာလီဘန်အဖွဲ့ရဲ့နိုင်ငံရေးဆိုင်ရာဒုတိယအကြီးအကဲအဗ်ဒူဂါနီဘာရတ်နဲ့အာဖဂန်ဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဇာမေခါလီဇတ်တို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ရဲ့ညီညီဆွေးနွေးပွဲကိုကာတာနိုင်ငံဒိုဟာမြို့မှာတောက်ကြနေညကကျင်းပခဲ့တယ်လို့အာဖဂန်ပြောခွင့်ရကပြောပါတယ်။အမေရိကန်အထူးကိုယ်စားလှယ်ခါလီဇတ်ကအာဖဂန်နစ္စတန်ကနေဒိုဟာမြို့ကိုရောက်ရှိနေပြီးအာဖဂန်အစိုးရတာဝန်ရှိသူတွေလူမှုအဖွဲ့အစည်းခေါင်းဆောင်တွေနဲ့တခြားနိုင်ငံရေးခေါင်းဆောင်တွေနဲ့အတူအာဖဂန်ညီညွတ်ရေးရှေ့ဆက်တိုးနှိုင်ရေးသုံးရကြာတိုင်ပင်ဆွေးနွေးမှုတွေပြုလုပ်ခဲ့ပါတယ်။တာလီဘန်တို့ကလက်ရှိအာဖဂန်အစိုးရကိုအမေရိကန်တို့ဖွဲ့စည်းထားတဲ့အစိုးရအဖြစ်အတိမတ်ပြုခြင်းမရှိဘဲအာဖဂန်အဖွဲ့တွေကြားဆွေးနွေးပွဲကျင်းပမယ်ဆိုရင်အစ္စလာမစ်အစိုးရအဖွဲ့တည်းရဲ့ထူထောင်ရေးအတွက်သာကျင်းပဖို့တောင်းဆိုထားပါတယ်။အာဖဂန်သမ္မတဂါနီကတော့အစိုးရတည်းရဲ့ဖွဲ့စည်းဖို့ဆိုရင်ရွေးကောက်ပွဲကတဆင့်သာဖွဲ့စည်းရမှာဖြစ်ကြောင်းစနေနေ့ကပြောပါတယ်။ရေကောက်ပွဲကနေသားအာဏာအလွှဲပြောင်းလို့ရမယ်ဆိုတဲ့မူဝါဒကိုအလျှော့အတင်မလုပ်နိုင်ဘူးလို့လဲသမရဂါနီကပြောပါတယ်။သမရဂါနီကလွန်ခဲ့တဲ့နှစ်နှစ်ကကျင်းပခဲ့တဲ့ရေကောက်ပွဲမှာ9နှစ်သက်တမ်းအတွက်အနိုင်ရရှိထားတာဖြစ်ပါတယ်ရှင်။ဒေါ်ရရှင်များရှင်တင်းငူနေနေညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုနားဆင်လို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်နိုင်ပါပြီရှင်
။ရန်ကုန်ပပေးတန်းမြို့နယ်အတွင်းက NLD ပါတီရက်ကြီးခေါင်းဆောင်တဦးကိုမနေ့ကမတ်လ6ရက်နေ့ညကဖမ်းဆီးခေါ်ဆောင်သွားပြီးတဲ့နောက်ဒီနေ့မနေ့တော့မင်္ဂလာတုံစစ်ဆေးရုံမှာကွယ်လွန်သွားတယ်လို့သိရပါဗျ။ဖြစ်ရဖြစ်စဉ်နဲ့ပတ်သက်လို့ကျွန်မမိခစုံစမ်းတင်ပြထားပါဗျ။တိတ်ဆုံးသွားသူကတော့ NLD ပါတီပပေးတန်းမြို့နယ်ရက်ကြီးခေါင်းဆောင်တဦးဖြစ်တဲ့ဦးခင်မောင်လက်ပါ။သူဟာအစ္စလမ်ဘာသာဝင်တဦးလည်းဖြစ်ပါတယ်။ရန်ကုန်နေရတော်တော်များများကရက်ကြီးအစင်တီ NLD ပါတီဝင်တွေကိုစစ်တပ်နဲ့ရဲကမနေ့ကညကလိုက်လံဖမ်းဆီးရမှာဥက္ကမောင်းလက်ဟာနေအိမ်မှာပဲဖမ်းဆီးခံခဲ့ရတာပါမနေ့ကပပေးတန်းမြို့နယ်တခုထဲမှာလဲ NLD ပါတီဝင်အတော်များများနေအိမ်တွေကိုဝင်ရောက်ဖမ်းဆီးပြီးရိုက်နှက်ခေါ်ဆောင်တာတွေရှိခဲ့တယ်လို့ပပေးတန်း NLD အမတ်ဦးစီသူမောင်ကပြောပါတယ်
အခုအဖမ်းတာတွေအကုန်လုံးကဥပဒေမဲ့ဖြစ်လာပြီဆိုတော့ဟိုရွာလေးရက်သေးကိုတကယ်ကိုအကျန်းဖတ်သမားတပုံလေးလို့ဝင်လာတယ်လို့မျိုးမိရှုမဲ့ဖြက်စီးမဲ့တွေ့တဲ့ဥစားကိုပစ္စည်းလူရက်မဲ့ဆိုတော့လုံးဝဥပဒေမဲ့ပြန်ကားမှုဖြစ်သွားပြီဗျာဥကိုကလိုချင်တဲ့ပစ္စည်းတစ်ခုမရလို့ရှိလို့ရှိရင်မိရှုခဲ့တာတို့ဘာလို့ဆိုတော့လုံရက်ကတာအကျန်းဖတ်သမားရဲ့လုံရက်ဖြစ်တာဒီပုံမှာတော့ဒါနိုင်ဆက်စီမှုမျိုးတစ်ခုလိုပဲဖြစ်တယ်တော့ကျွန်တော်တို့ကြာဆုံးခဲ့တဲ့အာဇာနည်တွေအခုတရားဝင်တယောက်တိုးလာပြီကျွန်တော်တို့တော်တော်အလွန်အမတန်ဆုံးရှုံးနေတာ
မလ6ရက်နေ့ည10နာရီဝန်းကျင်မှာစစ်တပ်နဲ့ရဲအဖွဲ့ဟာပပေးတန်းမြို့နယ်လမ်း30အလဲလမ်းမှာဥက္ကမောင်လက်နေအိမ်အပါအဝင်လမ်းတလန်းလုံးကိုဝင်ရောက်စီးနင်းတာတွေလုပ်ခဲ့တယ်လို့ရက်ွက်တွင်နေထိုင်သူတွေကပြောပါရယ်။အဲ
တမန်ကြီးအကြီးပေါက်တဲ့အတွက်ဒီနေ့ကလူကြီးကတန်းချောင်းခေါက်နေကြတော့မှအိမ်ကလည်းသုံးမထုတ်ရဘူးဆိုတော့ဒီလူရောသူရောကတားနေတော့တာရန်ကြီးကြတယ်အားလုံးဘုံတန်းဒီတိုင်းဆက်ပြီးတော့အတန်ကြီးပြေးလိုက်တော့လူတော်တော်များများအားလုံးတော့ပြီးတော့ဒီတော့မှတက်ဖို့မှပြေးရတော့
ဥက္ကမောင်လက်ရဲ့ရုပ်အလောင်းကိုမင်္ဂလာတုံစစ်ဆေးရုံတွင်ထားရှိကြောင်းသိရှိရပြီးထားရှိရဲ့နေရာကနေလာယူဖို့ဆက်သွယ်လာတဲ့အတွက်ပပေးတန်းမြို့နယ်သားတချို့ကမင်္ဂလာတုံစစ်ဆေးရုံမှာဒီမနက်ပိုင်းတွားရောက်ထုတ်ယူခဲ့ကြတာဖြစ်ပါတယ်ထုတ်ယူလာမှာရုပ်အလောင်းမှာခေါင်းကိုချုပ်ထားရတာတွေတွေ့တယ်လို့ရှင်ဘက်ခွဲကစစ်ဆေးထားတာတွေလှုပ်ထားတယ်လို့အဲ့ဒီနေရာကိုကိုယ်တိုင်တွားရောက်ခဲ့တဲ့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီဝင်ဦးထွန်းကြည်ကပြောပါတယ်ဥက္ကမောင်လက်တိတ်ဆုံးမှုဟာနှလုံးရောဂါကြောင့်တိတ်ဆုံးရတယ်လို့အာနာပိုင်တွေကအကြောင်းပြတယ်လို့ဆိုပါတယ
်။ရောဂါကြောင့်ဖြစ်တယ်ဆိုတာတော့အထူးကြီးလို့တုံ့ပြန်ချက်ကတော့ဘာမှလက်ခံရတဲ့အကြောင်းမရှိဘူး။နှလုံးရောဂါပေါ့ဗျာ။အဲ့တော့ခက်ခဲတဲ့အတွက်ကြောင့်မလို့သူကခေါင်းကနေပြီးတော့ဒီသေးသေးလေးပါလိကျနေတယ်ပေါ့ဗျာ။အဲ့ဒါကတော့ညီမတို့အကြောင်းပြတဲ့ဖြစ်စီ။အဲ့ဆုံးသွားတဲ့ body ကိုဒီညီမရောပို့ပြီးတော့ခက်ခဲမှာဒါအတော်ဝင်ပေါ့ဒီမှာ။ဘာဖြစ်လို့ဒီခေါင်းကဘာလို့တွေးနေကြတယ်လဲ။
ကောင်းနေရမှာတခုရဲ့လက်ချောင်းလေးဒီမှာမဲနေတယ်နောက်တစ်ခုကခါပါလေဒါကခါပါအဲ့ဒီအညာဘက်ကိုပြေးလာတယ
်ကွယ်လွန်သူနဲ့ပတ်သက်လို့အစ္စလမ်ဘာသာဝင်တွေရဲ့ထုံးစံအရာဒီကနေ့ညနေပိုင်းမှာပဲမြုံနံစာပနာသွင်းလှုပ်ဆောင်လိုက်တာတွေလုပ်ခဲ့ပါတယ်။ကွယ်လွန်သူဟာပြီးခဲ့တဲ့ရွေးကောက်ပွဲကာလမှာဗဘဲတန်းလွတ်တော်ကိုယ်စားလှယ်ဦးစီသူမောင်ရဲ့ရွေးကောက်ပွဲကိုယ်စားလှယ်အဖြစ်ဆောင်ရွက်ပေးခဲ့သူလည်းဖြစ်တဲ့အပြင်2015ကာလတုန်းကလည်းပြည်သူ့လွတ်တော်ကိုယ်စားလှယ်အဖြစ်တာဝန်ယူခဲ့တဲ့ဦးနေဖူးဘဆွေရဲ့ရွေးကောက်ပွဲကိုယ်စားလှယ်အဖြစ်လည်းတာဝန်ထမ်းဆောင်ခဲ့သူတဦးဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံကတက်ကြွလှရှားသူចောင်းသူခေါင်းဆောင်သူဖြစ်တဲ့မဖြူဖြူအောင်ကိုအမေရိကန်နိုင်ငံရဲ့ဌာနကနေပြီးတော့2021ခုနှစ်ရဲ့နိုင်ငံတကာအမျိုးသမီးတတ်တီရှင်စုချီးမြှင့်လိုက်ပါတယ်။မနေ့ကမတ်လ10ရက်နေ့တနင်္လာနေ့အွန်လိုင်းကလုပ်မဲ့စုပေးပွဲကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ဦးဆောင်မှာဖြစ်ပြီးတော့သမ္မတတော်ဂျလ်ဘိုင်ဒန်မေကွန်းပြောဖို့ရှိပါတယ်။စုချီးမြှင့်ခါသူမဖြူဖြူအောင်ကိုမိုင်းအင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ
်။အခုလိုပေါ့နော်မြန်မာနိုင်ငံမှာဒီစစ်အာဏာသိမ်းနောက်ကိုလူထုကဒီဆန့်ကျင်နဲ့ဒီလှုပ်ရှားမှုတွေပေါ့เนาะဆန္ဒပြမှုတွေကတော်တော်လေးဟိုအရှိန်အဟုန်မြင့်မားနေတယ်တစ်ဖက်မှာလည်းဒီစစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကနေပြီးတော့ဒီလူထုဆန္ဒပြပွဲတို့ပြင်းပြင်းထန်ထန်ဖိနှိပ်နေတဲ့အချိန်မှာပေါ့เนาะအခုလို့ American ဘက်ကနေပြီးတော့ဒီမဖြိုးဖြိုးအောင်ကိုနိုင်ငံတကာအမျိုးသမီးတက်တီရှင်စုကိုချီးမြှင့်တဲ့အတွက်ပေါ့เนาะဒီစုရဲ့ထိရောက်မှုကိုဘယ်လိုမြင်လဲရှင
်ပေါ့เนาะရှေ့ရကျွန်တော်တို့နိုင်ငံရေးအမတွေအမတော်တွေကိုဒီစုချီးမြှင့်ခံရဘူးတဲ့ဟိုအချိန်မှာ3ယောက်ပေါ့เนาะကျွန်မရှေ့မှာဆိုလို့ရှင်3ယောက်ရှိခဲ့ဆိုတော့ဒီလိုမျိုးချင်းမြင့်မှုတွေကကျမတို့ဒီတိုင်းပြည်မှာရှိရဲ့အမျိုးသမီးတွေရဲ့ဟိုအတန်နေဟိုကျမတို့ရဲ့ရုံးကန်လှုပ်ရှားမှုတွေဒီအမျိုးသမီးတို့ရဲ့ဟိုလှုပ်ဆောင်မှုတွေပေါ်မှာဒါချင်းမြောက်တယ်ဂုံပြူတယ်တစ်ဖက်ကလည်းအတိမတ်ပြုပြီးတော့ဟိုเนาะကျမတို့အတန်နေကိုပါဒါထုတ်ပေးရဲ့ဟာကအတိုင်းတာတစ်ခုဒီထိရောက်မှုရှိရဲ့လို့ကျမအနေနဲ့တော့မြင်ပါတယ်ရှင်ဆိုတော့အခုချိန်မှာတော့ပို့ပြီးတော့အရေးကြီးတာပေါ့နော်အခုချိန်မှာတော့ဟိုဒတိုင်းတစ်ပါးလုံးကစိတ်ဝင်စားစောင့်ကြည့်နေရတဲ့ဗမာပြည်ရေးကိုဟိုဗမာပြည်ရေးဖြစ်နေတဲ့အခါကျတော့ဗမာပြည်ထဲမှာရှိရဲ့ဟိုလူကစုချင်းမြင့်ခံရတဲ့အခါကျတော့ပို့ပြီးတော့အာရုံစိုက်မိရာမျိုးတွေရှိလာတာဆိုလို့ရှင်တော့ဒါကျွန်တော်ပို့ပြီးတော့ထိရောက်မယ်လို့ကျမမြင်ပါတယ်ဟုတ်
အခုလို့ပေါ့နော်အမေရိကန်အစိုးရကနေပြီးတော့ဒီနိုင်ငံတကာအမျိုးသမီးတတိရှင်စုကိုမဖြုတ်ဖြုတ်အောင်ချီးမြှင့်ဖို့အတွက်သူတို့ရွေးချယ်တဲ့အခါမှာဘလို့ဆန်သတ်မှတ်ချက်တွေနဲ့ရွေးချယ်တယ်လို့သိရလို့ရှင
့်ရွေးချယ်ရတဲ့ရွေးချယ်ထဲမှာတော့ဒီကျမရဲ့ဒီနိုင်ငံရေးလှုပ်ရှားမှုတွေပေါ့နော်ဟိုဒီရှေ့2000ဒီ2015နိုင်ငံရေးဒီပါဝင်တဲ့နိုင်ငံရေးလှုပ်ရှားမှုတွေရဲ့နောက်ကျမလက်တလောအခုဆက်ပြီးတော့လုပ်နေတဲ့ဒီအမျိုးသားပြည်နယ်တင်းမြေရေးနဲ့ပတ်သက်ပြီးတော့ကျမတို့ဟိုဒီလူငယ်တွေနဲ့တွဲပြီးလုပ်နေတဲ့အလုပ်တွေပေါ်မှာမူတည်ပြီးတော့သူတို့ဒီစင်စမ်းမပြတ်ဆက်ပြီးတော့လုပ်နေတဲ့နိုင်ငံတိဆောင်တိဆောင်ရေးအတွက်ဆက်လုပ်နေတဲ့အပေါ်မှာဥတည်ပြီးတော့သူတို့ပေးရလို့ကျမအကြမ်းမြင်သိထားတာပေါ့နော
်ဆရာနာသိန်းဆန့်ကျင်တဲ့လူလူလှုပ်ရှားမှုတွေမှာဒီအမျိုးသမီးတွေအခုပါဝင်ပြီးတော့ဟိုဥဆောင်နေတဲ့အခက်ကဏ္ဍကိုဘယ်လိုမြင်လဲရှင့်
အခုချိန်အထိကျမဟိုအမျိုးသမီးတွေရဲ့အခမ်းအနားကတော့အရန်ကိုအားကောင်းတာတွေ့ရပေါ့နော်ဆိုတော့ကျမလေဒီရက်ပိုင်းမှာလေတတိထားမိရဲ့အချက်ဆိုရင်ဟိုဒီစစ်တပ်တို့ရဲတို့ကိုတားဖို့အတွက်ပေါ့နော်တခြားအရန်သားတွေအပြင်ကိုထမိန်တို့ခုနကပြောသလိုဒီဟိုအတွင်းကအမျိုးသမီးအတွင်းကန်တို့နောက်တစ်ခုကဒီ pack ပေါ့နော်ရာသီတွေဟိုဗာလဲတုံးထားတဲ့ pack လိုမျိုးအဲ့ဒါတွေနဲ့တားတာမျိုးတွေဆိုတော့ဟိုတွေ့လာတယ်ပေါ့နော်ကျွန်တော်တို့လူဖွဲ့စည်းကတခါလေးကြောက်လို့ရှိရင်ဒီဟာကိုအစင်းသင်းဖြစ်ပါမလားလို့ဟိုဘယ်လိုခေါမလဲဟိုကိုကူဟိုမေးခွန်းထုတ်ကောင်းထုတ်မိမယ်ဒါပေမဲ့အတိုင်းတစ်ခုဒီအစင်းလေးဖြစ်လာတာကျွန်တော်တို့တွေ့ရတယ်ဒါဟိုဒီတမိန်တန်းနေတန်းတာဟိုခုနပြောသလိုစစ်သားတို့ရဲတို့ကမဖြတ်ရဲပြီမဲ့လဲကျွန်တော်တို့လူငယ်တွေကဒီပေါ်မှာသူတို့အပြေဝဒါကဘာမှမဟုတ်ဘူးပေါ့နော်ခုနယူသီးမှုတွေကတကယ်တမ်းဘာမှမဟုတ်ဘူးဟိုကျွန်တော်တို့ဒါကိုကြော်ထွားနိုင်တာကိုတွေ့ရတယ်ဆိုတော့ဒီရှင်းရနေဆိုလို့ရှိရင်မဲ့ဒီအမျိုးသမီးများနေမှာဒီဟိုတမိန်အလန်ထူပြီးတော့စစ်တောင်းထွက်မယ်ဒါအမျိုးသမီးတွေကဥဆောင်မယ်ပေါ့နော်ဆိုတော့ဒါမျိုးတွေလည်းကျွန်တော်တို့တွေ့လာဆိုတော့မြုပ်မိရဲ့ဥစားမှုအခန့်ကဏ္ဍကတော့ကျမအနေနဲ့ကတော့အရန်ကိုအားကောင်းတဲ့အနေထားမှာလို့တော့ကျမမြင်နေရှင်ဟိုတကယ်ကိုအားကောင်းတဲ့အနေထားရှိရဲ့အမျိုးသမီးရဲ့ဒီသူတို့ဟိုကြာရခဏမှာ decision မိုင်းမှာပါဝင်တဲ့အမျိုးသမီးတွေရှိလာတဲ့ဒီတော့တွင်မှာပေါ့နော်ဟိုဒီလှုပ်ရှားမှုတွေနဲ့ပတ်သက်ပြီး decision မိုင်းနေမှာပါဝင်တဲ့အမျိုးသမီးတွေရှိလာသလိုမျိုးပဲခုနရှေ့တန်းမှာပေါ့နော်ရှေ့တန်းမှာရဲရဲတောက်ဒိုင်းကာလိုနေရာမျိုးမှာရှိနေတဲ့အမျိုးသမီးတွေရှိလာတယ်ဆိုတော့ပြီးတော့ဒီချိန်ဆက်ဆောင်ရမှုတွေမှာလည်းဟိုဒီပညာအဖြစ်အကောင့်နဲ့အမျိုးသမီးတွေရှိလာတယ်။လှုပ်စီးအောင်လှုပ်ဆိုတဲ့နေရာမှာလည်းအကောင့်နဲ့အမျိုးသမီးငယ်တွေအများကြီးပေါ်လာတာပေါ့နော်။ဆိုတော့အမျိုးသမီးငယ်ဆိုတော့ကျွန်တော်တို့ highlight ပြောတာပေါ့။တကယ်တမ်းဟိုတခြားတက်ရွယ်ဆုံးအမျိုးသမီးတွေကိုလည်းကျွန်တော်တို့တွေ့လာတာပေါ့။လက်တလောအချိန်တွေမှာတော့အမျိုးသမီးရဲ့ဦးဆောင်ခံကဏ္ဍကတော့အားရစရာကောင်းနေလို့မြင်ပါရှင့်။
ရန်ကုန်မြို့စေအောင်တော်များကဆရာဝန်တွေ၊ကျမကြီးဝန်ထမ်းတွေအကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားမှုမှာပါဝင်နေခြင်းအတွင်းအခမဲ့ဖျားနာစေကူကန်တွေကလူလူကျမကြီးအတွက်တစ်ဖက်ကနေပြီးတော့ဆောက်ရှောက်ပေးနေပါတယ်။ရန်ကုန်ကွန်ရက်ကဒေါက်တာကျော်မင်းထွန်းကိုမတ်စုမြတ်မုံကဆက်သွယ်မေးမြန်းထားတာကိုအခုမြမကြီးအစီအစဉ်မှာတင်ဆက်ပေးပါမယ်။
ဒါကြတော့မြန်မာဆက်ပြီးရေမြန်မာ IC ဆန်နေကြိုးဆိုပါရခြင်းအခုဒီမြန်မာနိုင်ငံမှာပေါ့နော်ဒီမြန်မာနိုင်ငံအထူးသဖြင့်ရန်ကုန်မြို့မှာဆေးရုံတော်တော်များများကဆရာဝန်တွေနောက်ဒီကျန်းမာရေးဝန်ထမ်းတွေပေါ့လေဒီ CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့အချိန်မှာဆရာတို့လိုမျိုးဒီလူလူအခြေပြုတဲ့ဟိုဖျားနာကူအခမဲ့ဆေးကန်းတွေ Fever Clinic တရားနေပြီးတော့ကောဒီ CDM လှုပ်ရှားမှုကိုဘယ်လိုမျိုးပံ့ပိုးပေးနေလဲဆိုတာအရင်ဆုံးသိပြစေရှင
်ဟုတ်ကျွန်တော်ဒီ Fever Clinicဆိုရင်ရန်ကုန်တိုင်းမှာဆိုရင်အခုဆိုရင်29ခုပေါ့နော်တရှိရှိနေပြီအခုအချိန်မှာပေါ့နော်လူနာတွေပြည်သူလူတွေနေတယ်ပေါ့နော်ဆေးရုံဆေးကန်းသွားလာဖို့ခက်ခဲနေတဲ့အချိန်ကြီးဖြစ်နေအချိန်မှာဆိုကျွန်တော်တို့က Fever Clinic ကနေစိတ်တစ်ပိုင်းအနေနဲ့ပေါ့နော်ကျွန်တော်လူနာတွေကိုဒီပြည်သူလူတွေပေါ့နော်ဆောက်ရှောက်ကုသမှုပေးလို့ရအောင်ပေါ့နော်ကျွန်တော်တို့ဒီနာသာချီယောဂါပေါ့နော်တူတူစီချိုကြောက်ကန်နှလုံးပေါ့နော်ဆောက်ရှိရလူနာတွေကိုလည်းဒါရင်ကျွန်တော်ကြည့်ပေးတယ်ဆောက်ရှောက်မှုပေးတယ်ပေါ့နော်အဲ့ဒါပြင်တော့အခုဆိုရင်ကျွန်တော်တို့ဒီအရေးပေါ်လူနာတွေပေါ့နော်ဒီ injury ပေါ့နော်ပြောပြကြတဲ့ချော်လဲတဲ့ဒဏ်ရာဒဏ်ချက်တွေဖြစ်တယ်ပေါ့နော်အဲ့လိုအတွက်လည်းကျွန်တော်တို့ medical care ကဘာအနေနဲ့လည်းကျွန်တော်တို့ဖွင့်ထားတယ်ပေါ့နော်ဖွင့်ထားတယ်ဖွင့်ပြီးတော့ကျွန်တော်အဓိကလက်ရှိ run နေတာပေါ့နော်ကျွန်တော်တို့ဒီစေတနာရှင် volunteer ဆရာဝန်အင်အားစုနဲ့ကျွန်တော်လက်ရှိ run နေတယ် Fever Clinic ဆက်ဖွင့်နေတာကျွန်တော်တို့ဒီစေတနာရှင် volunteer ပေါ့နော်ဆရာဝန်တွေပါမယ်သူနာပြုပါမယ်ကျက်ချီနေပါမယ်ဒီ provider ဖွဲ့စည်းပါမယ်ပေါ့နော်ဒီအဲ့ဒါရင်းနဲ့ကျွန်တော်တို့ဒီလူအင်အားစုနဲ့ကျွန်တော် volunteer အင်အားစုနဲ့ရက်တည်နေတယ်ကျွန်တော်ဆိုလည်းဒီအစိုးရဆရာဝန်မဟုတ်ဘူးကျွန်တော်အပြင်ဆရာဝန်နေဒါပေမဲ့ကျွန်တော်တို့ဒီစေတနာရှင် volunteer ဆရာဝန်တယောက်နေလာကျွန်တော်ဒီပြည်သူလူထုတွေကျန်းမာရေးဆောက်ရှောက်မှုရအောင်ကျွန်တော်တို့ကူညီပံ့ပိုးပြီးတော့ဒီကျွန်တော်တို့ဒီကြီးစုမှုပေးတာပေါ့နော်အခုချိန်ထိလည်းကျွန်တော်တို့ဒီလူနာတွေကိုကြီးစုပေးနေတယ်ပေါ့နော်
အခုလက်ရှိဒီရန်ကုန်မြို့မှာရှိတဲ့ဆေးရုံတော်တော်များများကဒီဆရာဝန်တွေဆေးဝင်တဲ့နေရာ CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့အချိန်မှာဒီဆရာတို့လိုမျိုးဖျားနာကုအခမဲ့ဆေးကန်းနေရာနေပြီးတော့မှ Fever Clinic တွေကနေပြီးတော့လူနာတွေအခမဲ့ကုညီစက်မိုက်ဆောင်ဆောင်မှုပေးနေတယ်ဆိုတော့ဒီဆေးရုံတွေမှာရှိတဲ့ facility မျိုးဒီပစ္စည်းကရိယာပြည့်စုံမှုပိုင်းရောလုံလောက်မှုရှိတယ်လို့ပြောနိုင်လားဆရာ
ကျွန်တော်တို့ကအဓိကဒီပေါ့နော် network လောက်ထားတယ် network ဆိုတော့ဒီကျွန်တော်တို့ဒီကျွန်တော်ဒီ community fever clinic ပေါ့နော်ဒါကျွန်တော်ရန်ကုန် network လို့ထားကျွန်တော်ရှိမှလာပြတယ်လူနာရေးအနေနဲ့ဟိုကကျွန်တော်ရှိက facility ကတော့စိတ်ရုံတော့မစုံဘူးအဲကျွန်တော်နောက်ဆုံးလူနာတယောက်ကိုနောက်ဆုံးအသက်မသေးအောင်ထိန်းနိုင်တယ်ပြီးတော့ဒီယောဂါကိုဟိုဒီ emergency ပေါ့နော်ယောဂါနောက်ဆုံးအရှိမပြောင်းရတော့မှကျွန်တော်ယောဂါတော်တော်ထိန်းပြီးလို့ရတယ်ထိန်းလို့ရတယ်ပြီးတော့အဲ့ဒီလူနာကိုကျွန်တော်ဒီ referral ပေါ့နော်ပြန်လွှဲရမယ်ပြန်လွှဲမယ်ဆိုရင်ကျွန်တော်တို့ကဒီ private ပေါ့နော်စိတ်ရုံနေစိတ်ခန့်နေရှိတယ်အဲ့ဒီမှာဆိုရင်ဆောင်ကြီးထိုင်လို့အဲ့ဒါလည်းရှိတယ်။အမကျွန်တော်တို့ကဒီဆရာဝန်ကြီးကို inform လုပ်တယ်ပေါ့နော်။ဆရာကြီးရေဒီလူနာကဒါဖြစ်တယ်။ဆရာကြီးကိုတွဲခြင်းတယ်။ဆရာကြီးကိုလူနာကလည်းပတ်စံသိမ့်မတတ်နိုင်ဘူးပေါ့နော်။အမတစင်ပေါ့နော်။ဆရာကြီးကတစင်စေးမြအနေနဲ့ပေါင်းရပေးထားတဲ့ပေါ့နော်။စေးုံနေစေးကန်နေရှိတယ်။အဲ့ဒီကိုကျွန်တော်တို့ပြန်လွှဲရတယ်။ပြန်လွှဲလိုက်ရင်လူနာတွက်လည်းအဆင်ပြေသွားတယ်။ပြီးတော့နောက်တစ်ခါကျတော့ဒီ ambulance standby ရှိတယ်။ကျွန်တော် Fever Clinic မှာဆိုရင် standby ကျွန်တော်နှစ်စီးသုံးစီးအများကြီးရှိတယ်။ရထားလူနာတယောက် emergency ဆိုရင်ချက်ချင်း ambulance ပေါ်တင်းချက်ချင်းလွှဲကျွန်တော်ပြီးတော့ဟိုဆရာကြီးတို့ရင်ကိုတူတင်ကျွန်တော်တို့ကလမ်းပြီးတော့ inform လုပ်ပြီးတော့မှဆရာကြီးတို့ဘယ်စီးရုံပို့လိုက်ပါဘယ်စီးရုံမှာဆရာကြီးရှိတယ်ပေါ့နော်အဲ့ကြိုင်ကျွန်တော်ချက်ချင်းကောက်လွယ်ပြီးတော့လူနာကိုလွှဲပေးရပေါ့နော်အဲ့ဒါနဲ့ကျွန်တော်တို့စောင့်နေထားပါတယ
်အဲ့လိုပြောတဲ့နေရာမှာပေါ့တကယ်လို့ဒီအရေးပေါ့ပေါ့နော်ခွဲစိတ်ကုသမှုလိုတဲ့လူနာမျိုးတွေဆိုရင်ရောဆရာတို့ဘယ်လိုမျိုးစီစဉ်ပေးလဲရှင့်
အရေးပေါ်ခွဲစိတ်ပို့လူနေလူနာတွေဆိုရင်ကျွန်တော်တို့ကနှစ်ခုရှိတယ်ပေါ့နော်ဒီမွေးလူနာပေါ့နော်မွေးလူနာပိုင်းလာတယ်မွေးမယ်ဒီအရေးပေါ်အနေနဲ့တတ်ပါတယ်နောက်တစ်ခါကျတော့ဒီရုပ်တရည်ဘိုက်အောက်တယ်ဥက္ကဋ္ဌကြောင်တယ်ပေါ့နော်ဒီရုပ်တရည်ဘိုက်အရင်အန်နေပြုတယ် medical emergency ရှိတယ် surgical emergency ရှိတယ်ပေါ့နော်အဲ့လိုဆိုရင်ကျွန်တော်တို့ကဒီ private ဆေးကန်းတွေပေါ့နော်ဆေးရုံတွေချိတ်ထားတယ်ညပိုင်းတွေဆေးရုံတွေကဒီကျွန်တော်များသောပြည်ညပိုင်းတွေဖွင့်တဲ့ဆေးရုံတွေဆေးရုံတွေတော်များညပိုင်းဖွင့်တယ်အဲ့ဒီဆေးရုံတွေကိုကျွန်တော်တို့ကဒီ ambulance service နဲ့ချိတ်ထားတယ်လူနာတွေတခုဆိုရင်ကျွန်တော် ambulance service ကမြို့နယ်ရက်ွက်တိုင်းမှာရှိတယ်။အဲလူနာကိုကောက်တင်ပြီးတော့ကျွန်တော်တို့လမ်းဖုံးဆက်တယ်။လမ်းဖုံးဆက်ပြီးတော့လူနာအခြေအနေပြောပြတယ်။အဲ့မှာကျွန်တော်တို့ကနေတဆင်ပေါ့နော်။ချက်ချင်းဓာတ်ရဲလွှဲလို့ရတဲ့ case ဆိုရင်ဓာတ်ရဲဆေးရုံလွှဲလိုက်။ဓာတ်ရဲလွှဲလို့မရတဲ့ case ဆိုနည်းနည်းလေးရေးဖို့အခြေအနေမျိုးနည်းနည်းရှုပ်ထွေးနေတဲ့ case ဆိုရင်ကျွန်တော်တို့ကဆရာကြီးကိုဖုံးဆက်ပြီးတော့ဆရာကြီးကိုပြောတဲ့ဆေးရုံပြန်လွှဲရတဲ့အပိုင်းနဲ့ရှိတယ်ပေါ့နော်။အဲပြီးတော့တော်တော်များများလဲဒီအခမဲ့ဒီ provider ဒီကျွန်တော်ဆေးရုံနေရှိရပေါ့နော်။ဥပမာဒီတော့ဒီ balance ရုံပေါ့နော်ဥပမာ balance ရုံမျိုးဆိုရင်ကျွန်တော်တို့ဒီ muslim ကုသိုလ်ပြ balance ရုံဆိုရင်ကျွန်တော်တို့ဒီမွေးလူနာဆေးရုံအရေးပေါ်အနေနဲ့ဟိုဒီမွေးဖွားလို့ရအောင်လဲစောင့်ရထားတာရှိတယ်ပြီးတော့တချို့မျိုးနယ်ရက်ွက်တွေဆိုရင်လည်းပေါ့နော်ကျွန်တော်တို့ဒီများသောအား ambulance service ကြီးကတည်တယ်အဲ့ဒီမှာဆိုရင်ကျွန်တော်တို့ ဒီမွေးလူတာအတွက်ကောအရေးပေါ် emergency အတွက်ကောပေါ့နော်ဒီညကျွန်တော်ဒီဒီကလေးဆိုရင်ညပိုင်းနေပိတ်လိုက်ပြီပေါ့နော်ပိတ်လိုက်ပြီဆိုရင်ညပိုင်းနေအတွက်ကိုဒူနာအရေးပေါ် trauma emergency တွေရှိတယ်အဲဒါကြောဒီ bright အဖွဲ့စီဖွင့်လာတဲ့ဈေးကန်လေးရှိတယ်ဈေးရုံလေးအသေးလေးရှိတယ်ပေါ့နော်အဲ့မှာကျွန်တော်ခွဲစိတ်ကန်အသေးလေးရှိတယ်မွေးခွားကန်အသေးလေးရှိတယ်အဲ့ဒီကို bright အဖွဲ့နဲ့ကျွန်တော်ချိန်ပြလိုက်တယ်ချိန်ပြီးတော့တက်ဆိုင်အောင်ညနေမှာနှိစက်ရအောင်ခေါ်သွားပြီးတော့အဲ့မှာဟိုအရေးပေါ်အခြေအနေမျိုးလောက်ဆောင်မှုပေးပြီးတော့အိမ်ပြန်ပြီးပို့ပြလိုက်တယ်ပေါ့နော်အဲ့လိုလေးလည်းဖောင်းရထားတယ်ပေါ့နော်
စောစောပြောသားသလိုပဲပေါ့နော်ဒီပုတ်ကလစ်ကဆေးရုံဆေးကန်နေရလဲလူနာတွေကိုအခမဲ့တချို့ကလဲဇယိမ့်မြပြီးတော့ကုသပေးနေတာတွေတွေ့ရပါတယ်ဆိုတော့အဲ့လိုမျိုးကုသလို့ရအောင်ကိုဆရာတို့ကဘယ်လိုမျိုးချိတ်ဆက်ပြီးတော့အကူအညီပေးတဲ့အစီအစဉ်တွေလုပ်ထားလဲရှင
်ကျွန်တော်တို့အနေနဲ့ထိုက်ရိုက်ပေါ့နော်အဲ့ဒီဆေးကိုထိုက်ရိုက်လွတ်လို့မရထိုက်ရိုက်လွတ်လို့မရဆိုကျွန်တော်တို့ကကြော်ဒီဟိုဒီအဖင်ရဆရာဝန်နေဒီပေါ်တော့ဆိုရအဖွဲဆောင်းဝင်မဟုတ်ပါတော့အဲ့မှာကျွန်တော်တို့ဒီအဲ့ဒီဆေးရုံမှာပင်တိုင်ဆောင်းဝင်နေရှိတယ်ဒီဒီကျွန်တော်ဒီအဆိုးရဆောင်းဝင်နေပေါ့နော်ပင်တိုင်ဆောင်းဝင်ရှိတယ်အဲ့ဒီဆောင်းဝင်နေကျွန်တော်တို့ကလန့်ဆက်ရတယ်လန့်ဆက်ပြီးတော့ဆရာကြီးဘူညီတောင်းရတယ်ပေါ့နော်လူနာနေထားတော့ဒီလိုဒီလိုဖြစ်နေပြီပေါ့နော်ဖြစ်နေပြီဆိုဆရာကြီးနဲ့ဆင်ဟုတ်ပြီဆရာကြီးနာမည်နဲ့ဖြစ်ဖြစ်ဆရာမကြီးနာမည်နဲ့ဖြစ်ဖြစ်ပေါ့နော်လွှဲလိုက်ပါလွှဲလိုက်မယ်လွှဲလိုက်မယ်ဆိုရင်ဆေးအဲ့ဒီကျွန်တော်ပြောရင်ဆရာမကြီးဖြစ်ဖြစ်ဆရာကြီးဖြစ်ဖြစ်ပေါ့နော်ဆေးရုံလန့်ပြောလိုက်တယ်ဒီလူနာလာမယ်ဟိုပြင်ဆင်တော့ပါပြင်ဆင်ပြီးတော့ဒီကုသမှုဆောင်ရွက်မှုပြလိုက်ပါဗောနော်အဲ့လိုပြောလိုက်ရင်လက်ကောလက်ခံပြီးရောဆောင်ရွက်ပြီးတယ်အဲဒီတိုက်ရိုက်တော့မှဆိုရင်တော့စီပီမှာမဟုတ်တော့ဘူးဗောနော်အ
ဲ refer လုပ်တဲ့သဘောပေါ့
refer ကျွန်တော်က refer system နဲ့ networking နဲ့တွားနေရဆိုတော့လေကျွန်တော်တို့အဲ့လိုနေနေတွားမှဆိုရင်တော့စီပီရဲ့လူနာနေတယ်ဒါမှမဟုတ်ဘလို့မှချိတ်ဆက်လို့မရတဲ့အချိန်တွေဆိုရင်ကျွန်တော်တို့ဒီ provider အဖွဲ့လေးထောင်ထားတဲ့ဆေးကန်းလေးရှိရဗောနော်အဲ့လိုဆိုရင်ဒီ emergency ဆိုအဲ့ကိုခေါ်ပါအဲ့ကိုခေါ်ပြီးခဏထိန်းထားပါဗောနော်ထိန်းထားပြီးမှမိုးလင်းလောက်မှဒီတက်ဆိုင်ရာဆေးရုံလေးပြန်လွှဲလာရဲ့အပိုင်းနေရှိရဗောနော်အဲ့လိုလေးချိတ်ဆက်လာတယ်နောက်ဆုံးလူနာကဒီတချို့ကြတော့အပိုင်းနေကြတော့ကျွန်တော်တက်မတော်ဆေးဆေးရုံကိုလွှဲလိုက်တဲ့အပိုင်းနေရှိရဗောနော်အဲ့ဒီကြတော့လူနာရဲ့ decision ဗောနော်လူနာဆုံးဖြတ်ချက်လူနာကိုတော့အမီးတယ်ဗောနော်ကျွန်တော်တော့ဆိုဘလို့မှမမြအောင်တက်မတော်ဆေးဆေးရုံလွှဲပေးမယ်လွှဲပေးမယ်လူနာသွားကျင်တာချို့လူနာသွားကျင်တယ်ချို့ကမသွားကျင်တဲ့အပိုင်းရှင်မသွားကျင်တဲ့အပိုင်းကြတော့ကျွန်တော်တော့အဆင်ပြေအောင်လုပ်ရတဲ့အပိုင်းလေးရှိရဲ့အဲ့ဒီကြတော့လေဒီကျွန်တော်ချိတ်ဆက်ပြီးတော့လူနာအဆင်ပြေအောင်ဆောင်ရွက်လိုက်တာလေးပဲရှိပါတယ်ဟုတ
်ဟုတ်ခုနကအဲဆောဆောဒေါက်တာဂျာမင်းထွန်းပြောတဲ့ထဲမှာဒီဆရာကြီးတွေဆရာမကြီးတွေပေါ့လေဆိုတာကဒါအထူးကုဆရာဝန်ကြီးတွေကိုပြောတယ်လို့နားလည်ပါတယ်ဆိုတော့အဲ့လိုမျိုးဆရာတို့နဲ့ချိတ်ဆက်ပြီးတော့ဒီလိုလူနာတွေကိုကုညီဆောင်ရွက်ပေးနေတဲ့အထူးကုဆရာဝန်တွေဆရာဝန်ကြီးတွေဆရာဝန်မကြီးတွေရောအများကြီးရှိလားရှင
်ပြောမယ်ဆိုရင်တော့ရှိပါတယ်မှာဟိုဟိုဒီကျွန်တော်ပြောမယ်ဆိုဒီ CDM ပေါ့နော်ကျွန်တော်လည်းရှိဒီလှုပ်ဆောင်နေတဲ့ပေါ့နော်ဒီဆရာကြီးဆရာမကြီးပေါ့နော်အဲရှိပါတယ်ဒါပေမဲ့အဲဒီကျွန်တော်တို့ကလည်းဒီဆရာမကြီးတွေဆရာကြီးတို့လည်းတစ်ဖက်တစ်လမ်းကနေ supporting အနေနဲ့ကျွန်တော်တို့ကနေဝိုင်းဝန်းကူညီပြီးတော့အဲပံ့ပိုးပေးတဲ့အနေနဲ့လည်းလှုပ်ဆောင်နေတယ်လူနာတွေတစ်ဖက်တစ်လမ်းကနေလည်းကျွန်တော်တို့ဒီဟိုအပြင်ဆရာဝန်တွေအနေနဲ့ပေါ့နော်အဲဒီကျန်းမာရေးဆော့ရှော့မှုအနေနဲ့တစ်ဖက်တစ်လမ်းကနေလည်းကျွန်တော်တို့ကူညီပံ့ပိုးနေတယ်ပေါ့နော်အဓိကဒီလူနာတွေရောအဓိကမနစ်နာအောင်ပေါ့နော်ကျွန်တော်ဆေးရုံအဲကျွန်တော်လူရှိရောဒီဆေးရုံတွေပိတ်ထားတဲ့ပုံမှာလူနာတွေအတွက်လည်းကျွန်တော်တို့နောက်ဆုံးအသက်ဆုံးရှုံးပေါ့နော်မှုလဲအောင်အသက်ဆုံးရှုံးမဆုံးရှုံးရအောင်ပေါ့နော်အဓိကကျွန်တော်တို့အသက်နိုင်တော့အကောင်းဆုံးပေါ့နော်ဒီကျွန်တော်တို့ဆိုဒီကြားကန်အနေနဲ့ကျွန်တော်ဆောင်ရွက်ပေးတယ်ပေါ့နော်လူနာတွေအတွက်ကိုအဓိကကျွန်တော်တို့ကြည့်ရှုပြီးတော့ပေါ့နော်ဟုတ်
ဟုတ်အဲ့တော့ဆရာပြောသလိုပေါ့လေအဲ့လိုဒီလူနာတွေကိုဟိုအကူသားမှုလိုနေတဲ့လူနာတွေကိုကူညီနိုင်ဖို့အတွက်ဆရာတို့ကလှုပ်ပေးနေတယ်ဆိုတော့ဒီဂျန်ကုန်တစ်မြို့လုံးအတိုင်းအတာနဲ့ပြောမယ်ဆိုရင်ရောဒီလိုအပ်တဲ့လူနာနဲ့အခုဆောင်ရှားမှုပေးနေတဲ့အင်အားမျှတယ်လို့ရောဆရာတို့ပြောလို့ရလားရှင
်အဲ့အခုနေထားတော့အဆင်ပြေနေသေးတယ်အဆင်ပြေနေသေးတယ်ဆိုတော့အခုအချိန်နေထိတော့ကျွန်တော်တို့ရရတော့လူနာတွေကိုတော့ရရတော့ဘယ်လိုပေါ့နော်ကျွန်တော်တို့ဒီအစွမ်းကုန်ဒီကျွန်တော်လူလက်ရှိကျွန်တော်ဒီလူအင်အားနဲ့ပေါ့နော်ဆရာဝန်အင်အားဒီကျွန်တော် provider အဖွဲ့အစည်းအင်အားဒီ evolution အင်အားနဲ့ကျွန်တော်တို့အဲရောက်အောင်ပေါ့နော်ဒီ brand နေလေအကုန်လုံးချိတ်ဆက်လာကျွန်တော် networking နဲ့အခုသွားနေရပေါ့နော်အခုချိန်နေရ networking အားလုံးကျွန်တော်တို့ဒီလူလူအားစီစီလုံးလုံးနဲ့ဆရာဝန်တော်တော်များများစီစီလုံးလုံးနဲ့သွားပြီးတော့ကျွန်တော်တို့တင်းဝတ်တစ်ခုလို့ဖွင့်ထားတဲ့အပေါ်မှာအဲအခုချိန်ကြီးတော့အဆင်ပြေနေသေးတယ်ပေါ့နော်လုံဆောင်နေတဲ့အပိုင်းမှာဟုတ
်ဟုတ်ဒီလိုမျိုး CDM ကာလကြီးမှာပေါ့နော်ဟိုလူနာရီအနေနဲ့ကြက်မိုင်ဆောင်ဆောင်မှုလိုအပ်လာတယ်ဆိုလို့ရှိရင်ဘာလုပ်သင့်လဲဆိုတာဆရာအနေနဲ့ဘယ်လိုမျိုးပြောနိုင်လဲရှင
့်တခုခုပေါ့နော်ဒီနာမကျန်းမှာပဲဖြစ်ဖြစ်အဲဒီကျွန်တော်တို့ဒီယောဂဟိုတခုပေါ့နော်စီဗီယာဒီဟိုဒစီပေါ့နော်တခုခုယောဂတခုဆိုးဆိုးဝါးဝါဖြစ်ဖြစ်အဲပြီးတော့ဒီထရောမာပေါ့နော်ထရောမာမှာတော့မှဒီ major minor trauma ပဲဖြစ်ဖြစ်ပေါ့နော်ရခိုင်ရင်ကျွန်တော်တို့ဒီမြို့နယ်ရက်ွက်တွေမှာကျွန်တော် ambulance service တွေရှိတယ် ambulance service တွေဟိုချက်ချင်းချိတ်ဆက်ဒီလိုပဲ ambulance service ကိုအကူအညီတောင်း ambulance service ကလည်းချက်ချင်းပြောတာချက်ချင်းကူညီပေးတယ်ဒီကာလမှာအကုန်လုံးကကူညီချင်တာလေးပဲဟိုကလေကူညီချင်တာလေးကအကုန်လုံးကဟိုထိထိရောက်ရောက်ကူညီပေးတယ်ကူညီမယ်ဆိုတော့အပေါ်ရန်ကူညီပေးမှာမဟုတ်လုံးဝ in deep သွားပြီးတော့ကူညီပေးတယ်ကူညီပြီးတော့အဲဟိုတော့ ambulance ကလည်းတော့ဥပမာလူနာပေါ်မူတည်လူနာအချင်းနေပေါ်ယောဂချင်းတော်မူတည်ပြီးတော့ပေါ်တော့ဥပမာမွေးလူနာလားခွဲစိတ်ပိုးလူနာလား minor major ပြန်တော့နေတော့အယောင်နဲ့ခွဲလိုက်တယ်ခွဲပြီးတော့ဘယ်သွားမယ်ဘယ်ပို့ရမယ်ဆိုတော့တို့ကဝေးရှိတယ်ဝေးရှိတယ်အဲ့မှာတို့သက်ဆိုင်ရာလူနာတွေမနစ်နာအောင် ဘောနော်အတန်းလိုက်ဆိုတက်ဆိုင်ရာကိုစန်တာတွေကိုလွှဲပြီးတော့ပို့ဆောင်ပေးမယ်ဘောနော်အဲ့ဒါလေးကျွန်တော် information ပေးခြင်းပါတယ
်ဟုတ်ဆိုနောက်ဆုံးပေးချင်တာကဘောနော်အခုလက်ရှိဒီအဆရာနာရှင်စန့်ကျင်တဲ့ CDM နှုတ်ရှားမှုမှာဆရာဝန်တွေဆေးဝင်တန်းတွေဗောလေပါဝင်နေတဲ့အတွက်ကြောင့်မို့လို့ပြည်သူ့ကျန်းမာရေးစောင့်ရှောက်မှုဘိုင်းမှာထိခိုက်တယ်လို့ရောဆရာအနေနဲ့မြင်လားရှင
်ဟုတ်ပြည်သူ့ကျန်းမာရေးစောင့်ရှောက်မှုဘိုင်းမှာကြတော့အဓိကဒီကလေးဗောနော်ကလေးတွေမှာဆိုရင်ကလေးကောက်ကစီထိုးတာတိုက်တာဗောနော်ပြီးတော့နောက်တခြားဒီဒီလန်ကဘိုင်းဆိုင်ရာမှာပြည်သူ့ကျန်းမာရေးဘိုင်းဗောနော်အဲ့ဒီဘိုင်းမှာတော့နည်းနည်းလေးတော့ဟို weak ဖြစ်ကောင်းဖြစ်နိုင်တယ်ကျွန်တော်ပြောလို့အခုအဲ့ကြတော့ကျွန်တော်တို့ကလေးကြတော့များသောအားဖြင့်ကျွန်တော်တို့ဒီနည်းနည်းလေးနည်းနည်းအားနည်းချက်ပုံစံမျိုးလေးနည်းနည်းလေးတွေ့ရှိနိုင်တယ်ပေါ့နော်လူကြီးကြတော့အဆင်ပြေတယ်ကလေးကြတော့ကျွန်တော်တို့နောက်ဆုံးဒီတော့ကလေးစေယုံပေါ့နော် private ကလေးစေယုံလေးကိုလည်းကျွန်တော်တို့ဒီဒီဘက်ကိုပြန်လွှဲရတယ်ကလေးဆိုတော့ချိတ်ဆက်လာရင်ကလေးစေယုံသွားပြဥပမာအခုဆိုရင်ခွေကိုက်တဲ့လူနာတွေလည်းတွေ့တယ်ခွေယူကခေါ်စိထိုးဖို့အခက်ရှိတယ်နောက်ဆုံးနောက်ဆုံးဇေယိမြအနေနဲ့ပေါ့နော် private စေယုံစိတ်ခန့်နေသွားသွားပြီးတော့ဒီကျွန်တော်တို့ကနေအဆင်ပြောပြတဲ့အပိုင်းလေးတွေရှိတယ်ပေါ့နော်လူနာမတက်နိုင်ဘူးပေါ့နော်လူနာတက်နိုင်တယ်ပေါ့နော်အဲ့လိုဆိုရင်တချို့လူနာတက်နိုင်တယ်ဆိုရင်ဒီ full code ဒီ cost ပေါ့နော်တစ်ခါလေအပြည့်percent quantity ပေးသွားပေါ့နော်သူကမတက်နိုင်လို့ဇေယိမြပေါ့နော် half ဖြစ်ဖြစ်80%ခန့်လို့ဖြစ်ဖြစ်ပေါ့နော်အဲ့လိုလေးတော့ပြီးသွားတာရှိရအဲ့လိုအဓိကဒီပြည်သူ့ကျန်းမာရေးနေဆိုရင်ကျွန်တော်တို့နဲ့ချိတ်ဆက်တဲ့အပိုင်းလေးဆိုရင်ရအောင်စွမ်းကုန်ဖို့ပေါ့နော်အဲဒီလူနာတွေအတွက်ကိုအဲဟိုအကောင်းဆုံးပေါ့နော်ကျွန်တော်မျိုးနဲ့ကျန်းမာ TMO ကနေသင်းပေါ့နော်ကျွန်တော်တို့မေးပြီးတော့အမရေးဒီလူနာဒါသာတော့ဖြစ်တယ်အဲပြီးအဲ့ဒါနောက်ဆုံးအကောင်းဆုံးစီစဉ်ပေးလိုက်တယ်ပေါ့နော်အဲ့လိုချိတ်ဆက်ပြီးတော့အကောင်းဆုံးစီစဉ်ပေးပြီးတော့ကျွန်တော်တို့ဒီအဓိကကလေးလူနာတွေပါပဲမေးကုန်းမေးတဲ့မေးကုန်းကကလေးကောင်ကိုသိထိုးခြင်းနဲ့ဘယ်နည်းထိုးလို့ရမလဲပြီးတိန်ကောင်ကကိုသိထိုးခြင်းနဲ့ဘယ်နည်းထိုးလို့ရမလဲပေါ့နော်အဲ့လိုလေးရှိတယ်ပြီး TVC ထိုးခြင်းနဲ့ဘယ်နည်းထိုးလို့ရမလဲ TVC ထိုးတဲ့အပိုင်းမှာဆိုရင်လည်းကျွန်တော်တို့အဲ့ဒီဒီကျွန်တော်တို့ဟိုပါပေါ့နော်ဒီ NGO ဖွဲ့ရတာ TV ဈေးထုတ်လို့ရတဲ့စင်တာလေးရှိတယ်အဲ့မှာဆိုနှစ်ပိုင်းရှိတယ်ဒီဈေးရမ TV ဥစ္စာရှိတယ်အေးဒီတော့ cut 1 cut 2ပေါ့နော် TV ဟိုကုသတဲ့စင်တာရှိတယ်နှစ်ခုရှိတယ်အဲ့နှစ်ခုဆိုတော့ကျွန်တော်တို့အဲနောက်ဆုံးဒီသူတို့ဒီ product ဖွဲ့စည်းဖွင့်ထားတဲ့ဈေးကန်တွေမှာပြန်ထိုင်တယ်ထိုင်ပြီးတော့ TV ဒုနာတွေကိုပြန်ပြီးချိတ်ဆက်ပြီးတော့ TV ဈေးထုတ်လို့ရအောင်ရအောင်အဓိကကြောက်တာ TV ဒုနာတွေပဲ TV ဈေးပြတ်သွားရင်ဟိုဥစ္စာတွေခက်သွားမယ်ဈေးရမဘက်ကိုပြောင်းသွားမယ်ပေါ့နော်အဲ့လိုဖြစ်မှာဆို TV ဈေးကိုလည်းရအောင်ကျွန်တော်တို့ carry လုပ်ပြီးတော့စီစဉ်ပြီးတော့ဟိုဟာလုပ်ပေးတယ်ဒုနာဟို TV ဟိုစေထုတ်ပြီးတဲ့ဌာနရည်နဲ့ချိတ်ဆက်ပြီးတော့ဗောနော်အဲအဲ့လိုလေးလောက်တာချိုးလူနာတောက်လဆလူနာစေထုတ်လို့မရတော့ဒီစေထုတ်လို့မရအခက်တွေဖြစ်နေအဲ့ကြတော့စေထုတ်လို့ရမယ်အပိုင်းလေးကိုရောင်းအောင်စီစဉ်ပြီးတော့စောင့်ရပေးတယ်ဗောနော်အဲ့လိုလေးလောက်ထားတယ်ကလေးလူနာကြောင့်တက်နိုင်ဆုံးကလေးစေုံနဲ့ချိတ်ဆက်ပြီးတယ်ဗောနော်အဲအဲ့လိုလေးကျွန်တော်တို့မနစ်နောက်ပြီးတူတူတော့မနစ်နောက်လည်းစောင့်ရမှုအပိုင်းလေးလည်းလောက်ဆောင်နေပါတယ်အတန်းနဲ့ဆိုဘာပဲဖြစ်ဖြစ်ကျမအောင်နေကောင်းအောင်နေပါဒီကလာမှာဟုတ
်ကျေးဇူးများတင်ပါတယ်ရှင်ဒေါက်တာကျော်မင်းထောင်အခုလိုမျိုးချိန်ပေးပြီးတော့ရှိတဲ့အတွက်
စီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဗိုလ်ချုပ်မှူးကြီးမေအောင်လှိုင်2020ရွေးကောက်ပွဲမဲမတမာမှုရှိတယ်ဆိုတာကိုတတ်သိပြနိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင်။
ဗိုလ်ချုပ်မှူးကြီးမေအောင်လှိုင်ဦးဆောင်တဲ့တပ်မတော်အနေနဲ့ February 1ရက်နေ့မနေ့ပိုင်းမှာနိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒုံဆန်းစုကြည်အပါအဝင်လူပေါင်းများစွာကိုဖမ်းဆီးတိုင်းပြည်အာဏာရယူခဲ့တဲ့အဓိကအကြောင်းရင်းဟာမဲမတမာမှုဖြစ်နိုင်တဲ့စည်ရင်းကိစ္စဖြေရှင်းမပေးလို့ဆိုထားပါတယ်။အာဏာရယူပြီးတိုင်းပြည်ကိုပြောတဲ့မိခွန်းနဲ့သူ့ရဲ့လမ်းပြမြေပုံမှာလဲပထမဦးဆုံးလုံးမှာကမဲမတမာမှုတွေဖော်ထုတ်မယ်။တွေ့ရင်တာဝန်ရှိသူတွေကိုအရေးယူမယ်လို့ဆိုထားပြီးသူ့ရဲ့နောက်ဆုံးအလုပ်ဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲလုပ်ပြီးအနိုင်ရနိုင်ငံရေးပါတီကိုတာဝန်လွှဲပြောင်းပေးမယ်လို့ဆိုထားပါတယ်။ဒါကြောင့်လဲသက်တမ်းရှိနေစေပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအပါအဝင်ရွေးကောက်ပွဲတာဝန်ရှိသူတွေကိုဖမ်းဆီးကော်မရှင်အသစ်တစ်ခုကိုလည်းဖွဲ့စည်းပေးခဲ့ပြီဖြစ်ပါတယ်။ကော်မရှင်ကလည်းသူတို့တာဝန်ယူခြင်းကစမဲစင်းကိစ္စပြန်စစ်ဆေးနေပြီးတချို့အချက်လက်တွေကိုထုတ်ပြန်ပေးနေတာလည်းတွေ့ကြရပါတယ်။အရင်ဆေးရနာရှင်တွေကကျင်းပပေးခဲ့တဲ့2020အထွေထွေရွေးကောက်ပွဲကြီးမှာလူကျင်တဲ့ရလတ်ထွက်ပေါ်လာအောင်ဆောင်ရွက်ပေးခဲ့တဲ့အဲ့ဒီအချိန်ကပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဖြစ်ခဲ့ပြီးအခုချိန်မှလည်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကခန့်အပ်တဲ့ကော်မရှင်ဥက္ကဋ္ဌအငြိမ်းစားဗိုလ်ချုပ်ဦးသိန်းစိုးအနေနဲ့2020ရွေးကောက်ပွဲမှာတကယ်ပဲမဲမတမာမှုတွေရှိခဲ့တယ်ဆိုတာကိုတည်တည်ပြနိုင်မလားဆိုတဲ့ကိစ္စကတော့စိတ်ဝင်စားစရာပါ
Utensu Usaune, Pitansu Yukaway Commission, Darwin Sayu Bide now, Pitansu Saint Yukaway Commission, Okata, Ula Tene Puewinigu, Pantayon Dimaka, Auchi Mune Saint Commission, Okata Riguba, Sulai Pion like Pansi Tending Targeta, Diganesu in Delaniba Shinibabi, Utensu Commissiona, Patama Uzon Topian be like the Yukaway Sanya, Chella Rigaro, Mune like Commissiona Topiane, Messine, Lawa Gama Shide, Seeing nine shinjet ziariba. February la sachaya niga sabi topiane edi ziari de ma. Nangan la sisi ye gamma babe. Messi ma bawi nide duri esi. Sisi ye gat kudene. Messi ma najain badu. Donjain a tap badu subi popia tara driabare. A ye giagaro edi topian be like de sinri ha. Mem at the mamu pisi nine do. Messi ni pinni miniba. Together, Lava Gaga Pizutare, Luuye Sinsura, update Pimminibau. Piangshui Dwadu Rigu, Bowman Bepele Mishidalu, Eddie Munede, Winla Chi Saidu Rigule, Bowman Pituinjim Mishibau. Dabi, Enghaya Nitain Duri, Shripyang Lolo Duri, Sashit Pingule, Bowman Pitinle Shidam Hode Dre, Nibima, the game Mangamau.
ဒါကြောင့်လေဥလာသိန်းဦးဆောင်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာအခြေခံမဲဆင်းပြုစုရမှာလာဝကဆင်းတစ်ခုတည်းကိုအခြေခံထားတာမဟုတ်ဘူးဆိုပြီးတည်ဝင်တိုင်းဒီပြည်ဒီပြောထားခဲ့တာမို့ဒါဟာလျှို့ဝှက်ချက်မဟုတ်ခဲ့ပါဘူး။ဒါပြင်မဲဆင်းထဲမှာနိုင်ငံသားစီစီရေးကပျောက်ဆုံးနေသူတွေမလုပ်ရသေးသူတွေကိုလည်းနိုင်ငံသားအခွင့်အရေးမဆုံးရှုံးစေဖို့သက်ဆိုင်ရာထောက်ခံချက်တွေရှိရ ောက်မဲမသမားမှုဖြစ်စေနိုင်သောဆိုတဲ့အထက်အကျုံးဝင်မှာမဟုတ်ပါဘူး။ပတ်ဝန်းကျင်နံပါတ်တစ်ခုတည်းနှစ်နေရာအထက်ပါနေတာတွေကလည်းအထူးဆန်းကြီးတော့မဟုတ်ပါဘူး။ပထမအကြိမ်မဲဆင်းထုတ်ပြန်ရမှာကွန်ပျူတာစာစီဆိုင်ရဲ့ပြဿနာတွေကြောင့်အဲ့လိုမှတ်ပုံတွေထပ်နေတာတွေဖခင်နေရာမှာလူတယောက်ထဲရဲ့နာမည်အချင်းချင်းပါနေတာတွေတွေ့ခဲ့ရပြီလဲဖြစ်ပါတယ်။အဲ့ဒါကြောင့်လဲမဲဆင်းပြင်ဆင်မှုတွေလုပ်ခဲ့ရတာမျိုးပါ။အဲ့လိုစီးရင်မျိုးကိုမဲမသမားမှုဖြစ်စေနိုင်သောစီးရင်တွေထည့်လို့ရကြင်ရမှာဖြစ်ပေမဲ့မဲမသမားမှုလို့ဆွတ်ဆွဲဖို့ဆိုရင်တော့နောက်ထပ်ခိုင်လုံတဲ့အချက်လက်အထောက်အထားအသေးချာရှာရပါဦးမယ်။ပြောရရင်ဦးသိန်းစိုးကော်မရှင်ကအခုထုတ်ပြန်ထားတဲ့မြို့နယ်တချို့ရဲ့မဲဆင်းတဲ့လာဝကစီးရင်မတူညီမှုဟာမဲမသမားမှုရှိခဲ့တဲ့ဆိုသည့်အထိဆွတ်ဆွဲနိုင်မှုအဝေးကြီးလိုပါသေးတယ်
။ဦးသိန်းစိုးကော်မရှင်ကဖေဖော်ဝါရီလ23ရက်နေ့မှာနောက်ထပ်ထုတ်ပြန်တဲ့စီးရင်ကတော့မဲလက်မှတ်ရိုက်နှိပ်မှုပါ။တကယ်တော့အဲ့ဒီစီးရင်ဟာဥလသိန်းကော်မရှင်ကတိုင်းပြည်ပြည်သူထုတ်ပြန်ထားပြီးဖြစ်တယ်လို့လျှို့ဝှက်ထားတာမျိုးလည်းမရှိပါဘူး။လက်ရှိထုတ်ပြန်တဲ့စီးရင်ကမဲစာရွက်တွေကိုနေ့လိုက်ထုတ်ယူခဲ့တာမျိုးပဲပုံပြီးပါတာပါ။ဒီနေရာမှာအများပြည်သူထင်အောင်ထင်မှားဖြစ်စေနိုင်တာတခုတော့ပါပါတယ်။အဲ့ဒါကတော့ပြည်သူလွတ်တော်အမျိုးသားလွတ်တော်နဲ့တိုင်းနယ်ပြည်နယ်လွတ်တော်တွေအတွက်လွတ်တော်တခုမှပြန်မြမဲပေးပိုင်ခွင့်ရှိသူစီးရင်38တန်းဝန်းကျင်ရှိပေမဲ့မဲလက်မှတ်တွေရိုက်ထုတ်ဝေငှရမှာတော့တစ်မျိုးစီအတွက်ပြန်မြ43တန်းကနေ44တန်းကျော်ရှိနေတာပါ။ဘာကြောင့်အဲ့လိုဖြစ်ရသလဲဆိုတဲ့အကြောင်းရင်းဟာကော်မရှင်အစစ်အစစ်အနေနဲ့သက်ဆိုင်ရာမဲဆန္ဒနေမြေမဲယုံတွေစီမဲလက်မှတ်ဝေငှရမှာမဲပေးပိုင်ခွင့်ရှိသူစီးရင်အတိုင်းတိတိကျကျဝေငှဖို့မဖြစ်နိုင်လို့ပါမဲလက်မှတ်တွေကို2010ရွေးကောက်ပွဲမှာရော2015ရွေးကောက်ပွဲမှာပါဒီအတိုင်းရိုက်နှိပ်ခဲ့ဒီအတိုင်းဖြန့်ဝေခဲ့တာကြီးပါဒါကြောင့်အခုလိုမဲစာရွက်ရိုက်နှိပ်ဖြန့်ချီမှုကလည်းတက်မတော်ဘက်ကငိုဆွဆွဲထားသလိုမဲမတမာမှုဖြစ်စေနိုင်သောအထောက်အထားတွေဟုတ်မနေတာကိုလည်းတွေးနိုင်ကြပါတယ်အခုနောက်ပိုင်းအသစ်ခန့်အပ်လိုက်တဲ့ကော်မရှင်ကနေ့စဉ်ထုတ်ပြန်နေတာတွေကတော့မြို့နယ်အစင်းကမဲလက်မှတ်ကွာခြားချက်အစင်းတွေပါတကယ်တော့မဲပေးတဲ့ကိစ္စမှန်မမှန်စစ်ဆေးခြင်းရင်အလွန်လွယ်ပါတယ်ကြိုက်နှစ်သက်ရာမဲယုံတချို့ကိုရွေးချယ်အဲ့ဒီမဲယုံမှာတာဝန်ယူခဲ့သူတွေတက်တဲ့အဖြစ်လက်မှတ်ရေးထိုးခဲ့ကြတဲ့အမတ်လောင်းကိုစလေတွေစောင့်ကြည့်တဲ့ပြည်သူတွေကိုဖိတ်ခေါ်ပြီးမဲလက်မဲ့အလုံးဖွင့်ဖောက်စစ်စေးတိုက်ဆိုင်စစ်စေးတာနဲ့အလွဲတကူအပြေပေါ်နိုင်တာဖြစ်ပါတယ်။ဒါပေမဲ့ကော်မရှင်ဟာအဲ့လိုမလုပ်ဘဲမတမာမှုလို့မပြောနိုင်တဲ့အခြားအချက်လက်တွေကိုပဲစစ်စေးနေ့စဉ်ထုတ်ပြန်နေတာတွေ့မြင်ကြရပါတယ်
။ဘယ်လိုပဲဖြစ်ဖြစ်ဗိုလ်ချုပ်မူကြီးမဲအောင်လှိုင်ကတော့2020ရွေးကောက်ပွဲမှာမဲမတမာမှုဖြစ်စေနိုင်သောမဲစင်းပြဿနာဖြေရှင်းမပေးလို့ဆိုပြီးနိုင်ငံတော်တမရနဲ့လူများစွာကိုဖမ်းဆီးပြီးအာဏာရယူအုပ်ချုပ်နေပါပြီ။ဒီအတွက်အနာရယူအုပ်ချုပ်ခဲ့တာမဲမသမားမှုကြောင့်တနီး2020ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရတာဟာမှန်ကန်မှုမရှိတကယ်အနိုင်ရတာဟာအခြားပါတီတစ်ခုခုဖြစ်တယ်ဆိုတာကိုသက်သေပြဖို့တာဝန်ရှိနေပါသေးတယ်။အ အဲ့လိုတက်တည်ပြနိုင်ခြင်းမရှိခဲ့ဘူးဆိုရင်တော့နိုင်ငံတော်သမ္မတနဲ့နိုင်ငံခေါင်းဆောင်တွေကိုဖမ်းဆီးအရေးပေါ်အခြေအနေကြီးညာအာဏာရယူအုပ်ချုပ်ခဲ့တဲ့အကြောင်းရင်းဟာမဲဆင်းပြဿနာကြောင့်မဟုတ်ဘဲအာဏာကိုလိုချင်လို့အာဏာသိမ်းခဲ့ရတာလို့ပဲမှတ်တမ်းတင်ကြရမှာဖြစ်ပါကြောင်းပြပြလိုက်ရပါတယ်
ရှိလာတဲ့နေရများဖြစ်ပါတယ်သောရရှင်များရှင်။ဒါမဲ့သောရရှင်တွေအားလုံးမင်္ဂလာပေါင်းတဲ့ပြည့်စုံနေကောင်းကျန်းမာပါစေ။ဘေးပြာဝေးကွာအန္တရာယ်ကင်းကြပါစေလို့ပထမဆုံးဆုတောင်းပေးချင်ပါတယ်ရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊အီးမေးလ်တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့မြမတေးချစ်သောရရှင်နေတွင်မေတ္တာတွေလက်ဆောင်တခြင်းလေးတုံးနဲ့ဖြော့ပြပေးဦးမှာဖြစ်ပါရဲ့နော်အခုပထမဦးဆုံးတော့မေတ္တာပြင်းနဲ့ရေးလာတဲ့သောရရှင်တယောက်ရဲ့စာလေးနဲ့စာချင်ပါတယ်မက်ဆင်ဂျာမှာရေးပို့လာတဲ့သောရရှင်ဝင်းနိုင်ပ
ါပြည်သူတွေအတွက်ရမ်းစိတ်ပူနေမိပါတယ်အကုန်မများရောဘလို့အခြေအနေရှိပါလဲပြောပြပေးကြပါခင်ဗျာစစ်တပ်လည်းကြမ်းစွာနဲ့နောက်ပြည်သူတွေကိုမပစ်ပါနဲ့ဟောဗျာ
သောရရှင်ဝင်းနိုင်ပန်ကြားလာပါတယ်မင်းထက်အောင်ဆိုတဲ့သောရရှင်ကတော့အချိန်နဲ့တပြင်းညီထုတ်လွှင့်ပေးနေတဲ့ video ကိုအထူးကျေးဇူးတင်ပါတယ်သောရရှင် Ballet Cancer ကအချိန်နဲ့တပြင်းညီအခုလက်ရှိမြမတဲ့ရှင်တွေကိုတင်ဆက်ပေးနေတဲ့ video ကိုအများကြီးကျေးဇူးတင်မိပါတယ်ဖိုးလားပြည့်ဆိုတဲ့သောရရှင်ကတော့မင်္ဂလာပါ video အားပေးနေပါတယ်ဒီချက်မကအောင်မြင်ပါစေပြည်သူများဒုက္ခရောက်နေပါတယ် video ရဲ့တဲ့ရှင်တွေကိုစောင့်မျှော်နားဆင်နေရပါတယ်အခုဖြစ်နေတဲ့မြန်မာနိုင်ငံကဆန္ဒပြလူလူကိုအာဏာပိုင်တွေစစ်တပ်နဲ့ရဲတွေဘက်ကနေပြီးတော့တနက်နေ့ပါအကြမ်းဖက်ပြီးတော့ပြစ်ခတ်နှိမ်နှင်းဖြိုခွဲနေတာအတွက်ရေးလာတဲ့သောရရှင်တွေရဲ့စာတွေမှာတော့ဒီအထူးဝမ်းနည်းပါတယ်ဆိုတဲ့အတန်တွေအကူအညီတောင်းခံတဲ့အတန်တွေဒီလိုစာမျိုးတွေပဲဖတ်ရကြားရပါတယ်ရှင်ဒီမှာသောရရှင်လွင်မိုးကျော်ကအရန်ဝမ်းနည်းပါတယ်လူစစ်စစ်တွေအသွေးသားတွေနာကျင်နေကြပါပြီတဲ့ဥစိန်ဝင်းဆိုတဲ့သောရရှင်ကတော့ဓမ္မနဲ့အဓမ္မဆိုတာအမှန်တရားကအရှုံးမရှိဘူးဆိုတာမသိမချင်းမှတ်ထားလိုက်ပါတဲ့ဒီမှာမြန်မာနိုင်ငံကအရေးနိုင်ငံတကာရဲ့ပြောဆိုပါဝင်မှုတွေနဲ့ပတ်သက်လို့အစပိုင်းမှာဝမ်းသာအရာအာဂုတကြီးဖြစ်ပုံတွေ့ရတဲ့မြန်မာလူထုနောက်ပိုင်းမှာတော့စိတ်ပြက်အားလျှော့လာကြတာကိုသောရရှင်ကြီးရေးထားတဲ့စာရေးကနေတွေ့နိုင်ပါတယ်နော် Sky ဆိုတဲ့သောရရှင်က UNUS ကအလကားဘာမှတုံ့စားလို့မရအောင်မြန်မာပြည်သူတွေဒီလောက်ဒုက္ခရောက်နေတာဘာမှမကူညီနိုင်တာမြန်မာစစ်တပ်ကိုကြောက်လို့နေတာဆိုရင်လည်းမြန်မာပြည်သူတွေတေးပေးလိုက်ပါတော့မယ်တဲ့။ဘာမှတုံ့ဆာမရတဲ့ UNUS ကျေးဇူးတင်ပါတယ်ဆိုပြီးခက်ရွရွအစိတ်ဆိုးပြီးတော့ရေးလာပါတယ်။နောက်ထပ်သောရရှင်တယောက်ကလည်း UN ဆိုတာနာမည်ပဲရှိတာဘာမှတုံ့ဆာလို့မရပါဘူး။တောင်းဆိုမယ်အရေးယူမယ်ပိတ်ဆို့မယ်စာရွက်ပေါ်မှာပဲလုပ်တယ်။တကားဖွင့်လဲဒီဆုံးဖြတ်ချက်တကားပိတ်လဲဘာမှမထူးကြ။အဲ့တော့ UN ရေးတဲ့နောက်နောက်အချိန်ကုန်လူပန်းနေဘာအစည်းအဝေးမှလည်းလုံနေပါနဲ့တော့တဲ့။ဒီသောရရှင်လည်းစိတ်ပြတဲ့ပုံပါပဲ။နောက်ထပ်သောရရှင်တယောက်ကတော့
VOE သတင်းမီဒီယာကအခုချိန်မှာအမှန်ကန်ဆုံးသတင်းထတာလို့ကျွန်တော်ယုံကြည်ပါရဲ့ဗျာ။ဒါကြောင့်လည်းနေရိုင်းနားထောင်ဖြစ်ပါရဲ။ကုလသမဂ္ဂကဘယ်အချိန်မှပြည်သူတွေစိတ်ကြည်နှံ့မှုရှိလောက်တဲ့ပြစ်ဒဏ်မျိုးကိုစစ်ကောင်းဆောင်တွေပေါ်ချမှတ်မလဲဗျာ။စိတ်ကြည်နှံ့မှုရှိလောက်တဲ့ပြစ်ဒဏ်မျိုးကိုပြောတာပါ
။ဒီသောရရှင်ကဒီအရေးယူတဲ့အခါမှာထိမှန်လောက်တဲ့ပြစ်ဒဏ်မျိုးချပါဆိုပြီးတော့ရေးလာတာဖြစ်ပါရဲ့။နောက်ထပ်သောရရှင်တယောက်ကတော့စီသူဆိုတဲ့သောရရှင်မှာသူဒီရေယူပိတ်ဆို့မှုတွေနဲ့ပတ်သက်ပြီးတော့ပြောလာတာကတော့
ဘူယိုရေခင်ဗျာအာနာသိန်းစစ်ကောင်စီကြာရှုံးနေစေချင်ပါပြီနိုင်ငံတကာလူကြီးမင်းများအနေနဲ့လည်းစစ်ကောင်ဆောင်တွေကိုပြင်းပြင်းထန်ထန်ရေယူတင်နေပါပြီတချိန်ကရိုဟင်ဂျာဆိုတဲ့လူမျိုးတစ်ခုလုံးကိုမျိုးတုံးတတ်ခဲ့တယ်နောက်တိုင်းရင်းသားတွေကိုအကြမ်းဖက်တယ်တပ်ဖြတ်တယ်မရင်းကျင့်တယ်အခုတော့မြန်မာတနင်္ဂနွေလုံးကတင်မြောက်ထားတဲ့လူလူကောင်ဆောင်တွေကိုဖမ်းတယ်တနင်္ဂနွေလုံးကဆန္ဒပြပြည်သူတွေကိုလည်းအကြမ်းဖက်တယ်တတ်တယ်အိမ်ထဲထိဝင်ပစ်ခတ်ဖမ်းဆီးနေပါတယ်ပြည်သူတွေဘဝကအိမ်ထဲမှာနေရင်တောင်နောက်ကျောမလုံးရပါဘူးဗျာ။ကဘာကြီးတည်အောင်ပြောပြပေးကြပါဦးဗျာ
။ကဘာကြီးတည်အောင်ပြောပြပါရဲအိမ်မှာနေရင်တောင်မှနောက်ကျောမအေးဖြစ်ရပါတယ်ဟုတ်ကဲ့ပါ။အိမ်ထဲထိဝင်ပြီးတော့ဒီဟိုအိမ်အားသုံးပြီးတော့ကြံဖက်ဖြိုခွင်းမှုတွေလို့အကယ်၍ဒီဆန္ဒပြမှုတွေမှာမပါတဲ့အိမ်တွေကဝင်ရောက်ပြီးတော့တိုက်ခိုက်မှုတွေလုပ်တဲ့ဗီဒီယိုတွေကတော့အွန်လိုင်းမှာအများကြီးတွေ့ရပါတယ်။နောက်ထပ်သောရရှင်ဒီအမေရိကန်ပြည်သူကယ်လီဖိုးနီးယားကရေးလာတဲ့သောရရှင်စာတူတူလေး
ပဲရေးလာတာပါဒါပေမဲ့သူကဓာတ်ပုံတွေတော်တော်များများပါလာပါတယ်ဒီမြန်မာနိုင်ငံမှာသွေးထွက်တန်ရိုးတိုက်ခိုက်မှုဖြစ်ပွားနေတာ ဒီစစ်တပ်နဲ့ရဲကအကြမ်းဖက်ဖြိုခွင်းမှုဖြစ်တဲ့ပုံတွေအကုန်လုံးစူးစီးပြီးတော့ဒီ template တစ်ခုလုပ်ပြီးတော့ပို့လာတာပါဒီသောရရှင်က
Hello dear VOA ဝိုင်းတော်သားများရှင်အခုကြံပို့လိုက်တဲ့စာလေးကိုသတင်းချက်မှာထည့်ပြီးတော့ပြောပြပါကျမလည်းပြည်သူတွေကပြည်သူပါပဲအခုလိုမြင်ကွင်းတွေကိုတွေ့မြင်ရတာမခံစားနိုင်လို့ပါရှင
်အခုသူပို့လိုက်တဲ့ဒီဓာတ်ပုံတွေကိုနိုင်ငံတကာသိအောင်ပြပေးပါတယ်ဟုတ်ကဲ့ပါမနီလာမြင့်အခုလိုမျိုးဒီမြန်မာနိုင်ငံအတွင်းမှာဒီဖြစ်နေတဲ့ပုံတွေပေါ့နော်ဟိုဒီအရက်သားတွေတက်ခတ်နေရတာမျိုးတွေနောက်ပြီးတော့သွေးထက်တန်ရုံအများကြီးဖြစ်နေတဲ့နောက်ပြီးတော့ဟိုအင်အားသုံးပြီးဖြိုခွင်းမှုတွေလုပ်နေတဲ့ပုံတွေအကုန်လုံးကိုအခုဒီနှီးပညာတိုးတက်လာတဲ့ခေတ်လေးဖြစ်နေတဲ့အတွက်ကြောင့်မလို့ကဘာကြီးကဒီကျမတို့မြန်မာပြည်သူပြည်သားတွေတင်မကဘူးကဘာကြီးတစ်ခုလုံးကနေပြီးတော့ဒီဗီဒီယိုတွေကိုအချိန်နဲ့အမျှတိုက်ရိုက်ကြည့်ရှုလို့ရပါတယ်ဒါကြောင့်မလို့လဲကျမတို့ Twitter ပေါ်မှာကြည့်မယ်ဆိုရင်နိုင်ငံခေါင်းဆောင်အတီးတီးပြီးတော့ဒီကုလသမဂ္ဂခေါင်းဆောင်တွေကဒီဓာတ်ပုံတွေနဲ့တကွာအခုလိုမျိုးမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုလုံးဝလက်မခံပါဘူးဆိုပြီးတော့ရှုံးချပြောဆိုနေကြတာတွေလည်းကြားရပါတယ်နောက်ပြီးတော့ International နိုင်ငံတကာသတင်းမီဒီယာတွေမှာဆိုရင်လည်းဥပမာ BBC တို့ CNN တို့ Al Jazeera တို့ဒီလိုမျိုးဒါကဥပမာပြောတာပါဟိုတရုတ်နိုင်ငံကအစသတင်းလိုင်းတွေအကုန်လုံးမှာအခုမြန်မာနိုင်ငံကဖြစ်ပျက်နေတဲ့အဖြစ်အပျက်တွေကိုဒီရုပ်မြင်သံကြားပုံတွေနဲ့တကွာ video ပုံနေတဲ့တကွာဒီတကွာလုံးကိုသူတို့ထုတ်လွှင့်ပြသပေးနေတာဖြစ်ပါတယ်เนาะဒါကြောင့်မလို့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့ဖြစ်ပျက်တွေကိုတော့ကဘာကတော်တော်လေးသိရှိနေကြပါတယ်လို့ပြောချင်ပါတယ်ဒီလိုမျိုးအခုမြန်မာနိုင်ငံကဖြစ်တဲ့ဒီတိုက်ခတ်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာပြည်တွင်းမှာရှိတဲ့သူတွေရောနိုင်ငံတကာမှာရှိနေတဲ့ဒီနိုင်ငံသားတွေပါဝင်မြန်မာတွေပါတော်တော်လေးကိုထိတ်လန့်တုန်လှုပ်နောက်ပြီးတော့ဟိုအဘရအမတန်မှဒီစိတ်မခံစားနိုင်စွာနဲ့ပေါ့နော်ကျမတို့စီကိုအကူအညီပေးပါဆိုတော့ချက်ချင်းစာရေးလှမ်းရင်း message တွေပို့တာတွေကိုလည်းအချိန်နဲ့မျှရရှိနေပါတယ်ဒီမှာတော်ရရှင်တွေဗီဒီယိုတွေလည်းတော်တော်များများပို့ပေးပါတယ်ဒီထက်မှဥပမာတစ်ခုလေးပဲပြောပြရမယ်ဆိုရင်ဒီဖြစ်နေတဲ့အချိန်မှာပေါ့နော်တော်ရရှင်တယောက်စာရေးလာတာပါမြောက်တုံဘက်မှာစပြီးတော့ပြစ်ခတ်နေရပါပြီမီဒီယာသမားတွေလည်းအရန်အားနေပါတယ် medical team နဲ့တအားနေပါတယ်ကလေးတွေလည်းပိတ်မိနေတယ်ကျေးဇူးပြုပြီးတော့မီဒီယာသမားတွေရဲ့တဲ့မြောက်တုံဘက်ကိုလာခဲ့ကြပေးပါကျေးဇူးပြုပြီးဆိုတော့ဒီလက်အုပ်ချင်နေတဲ့ပုံလေးတွေနဲ့စာလှမ်းပြီးတော့ရေးလာပါတယ်ရှင်အောက်မှာတော့ခွင့်လွတ်ပါတဲ့အရန်ကိုစိတ်ထဲမှာအကြံရမရဖြစ်ပြီးတော့ခုလိုမျိုးစာရေးပြီးတော့ပြောရတာပါလို့လည်းတခါလေးပြောလာပါတယ်ဒါကတော့အဲ့လိုမျိုးတိုက်ခိုက်မှုဖြစ်နေတဲ့အချိန်တွေမှာအားလုံးကုကယ်ရမရဖြစ်နေပြီးတော့ရေးလာတဲ့စာရေးတွေကဥပမာတစ်စောင်းကိုပဲပြောပြရတာပါကျမတို့အတန်လွှင့်နေတဲ့အချိန်တွေမှာရောနောက်ပြီးတော့အတန်မလွှင့်တဲ့အချိန်မှာပါ Messenger ကနေပြောစာအဲ့လိုတွေလှမ်းရေးပြီးတော့မြန်လာပြီးတော့ကူညီပေးကြပါဆိုတော့ရေးလာတဲ့စာတွေကိုဒီအချိန်နဲ့အများရရှိနေတာဖြစ်ပါတယ်။ VOA အစီအစဉ်ကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။ဒေးတောင်းလာတဲ့သောရရှင်တွေကိုမြေတားတိလက်ဆောင်တချင်လေးတစ်ပုတ်နဲ့ဖြောပြပေးဦးမှာဖြစ်ပါရဲ့နော်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားတေးလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပို့မယ်ဆိုရင်bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bemis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။တော့ကျမတို့ဒီပြီးခဲ့တဲ့ရပိုင်းတွင်မှာဒီမန္တလေးမှာဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေရဲ့လက်နက်သုံးဖြိုခွဲမှုတွင်မှာတနက်ထိပ်ပြီးတော့တေဆုံသွားရတဲ့ကျေစင်းရဲ့တခြင်းလေးကိုကျမထုတ်လွှင့်ပေးချင်ပါတယ်။ကျမဒီတခြင်းလေးနဲ့ပတ်သက်ပြီးတော့ Facebook မှာ post လေးတွေအများကြီးတွေ့ပါတယ်။ဒီမှာဒီအဲ့ဒီထဲမှာရေးထားတဲ့ post တစ်ခုကိုကျမပြောပြပေးချင်ပါတယ်နော်။ Psycho 21ဆိုတဲ့ဒီအမှုပညာရှင်တစ်ယောက်ရေးလာတာဖြစ်ပါတယ်။သူရဲ့ Facebook ပေါ်မှာပါမလ9ရက်နေ့တော့ရေးထားပါတယ်။မြမလေးရေကြာဆုံးသွားပြီးတော့မှဒီသချင်းရှိမှန်းသိလိုက်ရတယ်။အတိနောက်ကျသွားတဲ့အတွက်တောင်းပန်ပါတယ်မြမလေးရေ။ကျွန်တော်တက်တဲ့ပညာလေးနဲ့မြမလေးရဲ့သချင်းကိုပြန်လဲတီးခတ် remix လေးပြုလုပ်ပြီးတော့ compute up ပါတယ်တဲ့။သူကသချင်းလေးနဲ့ဒီရုပ်သံဗီဒီယိုအတူလေးလုပ်ထားတာဖြစ်ပါတယ်။မ မြန်မာလေးအင်ဂျယ်နဲ့ကြာဆုံးသွားတဲ့ညီကိုများကောင်းရာသူကြီးလာပါစေလို့ဆုမွန်ကောင်းတောင်းလျက်ပါတဲ့အေးတော်ပုံအောင်ရမည်တဲ့ဒါက Psycho 21ရဲ့ဒီ Facebook မှာရေးထားတဲ့ post လေးကိုကျွန်မဖတ်မိရလို့တော်ရရှင်နေနဲ့ဝေးမြလိုက်တာပါနော်နောက်ထပ် post တစ်ခုမှလည်း3ရက်3လ2022ခုနှစ်ကအကျန်းဖက်အုပ်စုရဲ့ပြစ်ခတ်မှုကြောင့်တေဆုံးရတဲ့အင်ဂျယ်လေးဟာအဆူတော်ဖြစ်ချင်ခဲ့တာပါတဲ့အင်ဂျယ်လေးရဲ့ဆန္ဒပြေသွားအောင်သူကိုယ်တိုင်တည်ဆူထားတဲ့တခြင်းလေးကိုတယောက်တစ်ခေါက်လောက်ဖြစ်ဖြစ်နားထောင်ကြရအောင်ပါဆိုပြီးတော့သူ့ရဲ့တခြင်းဗီဒီယိုလေးကိုဝေမျှထားပါတယ်ဒီကွယ်လွန်သွားတဲ့ Angel ဆိုတဲ့တမီလေးဒီကျဲစင်းရဲ့ Facebook စာမျက်နှာကိုတွားကြည့်တော့လေပြီးခဲ့တဲ့2000ခုနှစ်ဇန်နဝါရီလကုန်ကမှဆိုတော့တလကျော်ပဲရှိပါသေးရဲ့နော်ပြီးခဲ့တဲ့တလကျော်ကမှသူကအဲ့သူ့ရဲ့တခြင်းဗီဒီယိုလေးကိုတင်ပေးထားတာပါသူရေးထားတာလေးလည်းရှိပါတယ်အင်ဂျယ်ရဲ့ကိုပိုင်တချင်းလေးမလို့နားဆင်ပြီးဝေဖန်ပေးပါအောင်နော်တဲ့အားလုံးစောင့်ပေးကြလို့ကျေးဇူးအများကြီးတင်ပါတယ်စောင့်ရကြုံနဲ့မယ်လို့လည်းမျှော်လင့်ပါတယ်တဲ့သူမဆုံးရင်တလကျော်ကမှအင်ဂျယ်ကိုပိုင်ရေးသွားခဲ့တာဖြစ်ပါတယ်ကျမလည်းဒီ Psycho 21ပြောသလိုပဲသူဆုံးသွားတော့မှသူ့ရဲ့ Facebook စာမျက်နှာလေးကိုတွားကြည့်ဖြစ်ရင်းနဲ့ဒီတချင်းလေးကိုကြားပြီးတော့သူတချင်းဆိုတဲ့အဆိုတော်လေးတယောက်ဖြစ်တယ်ဆိုတာသိလိုက်ရပါတယ်နော်သူ့ရဲ့တခြင်းလေးကိုနားမထောင်ရအောင်မဲ့သောရရှင်ဒီအားလုံးလဲနားထောင်ပြစ်သွားအောင်လို့အင်ဂျယ်တွေသူတီဆိုပြီးတော့တရုပ်ဆောင်သွားတဲ့တခြင်းလေးနဲ့ထုတ်လွှင့်ပေးခြင်းပါတယ်ရှင်။ No reason ဆိုတဲ့တခြင်းဖြစ်ပါတယ်။မြန်မာလိုဘာသာပြန်ရမယ်ဆိုရင်တော့အကြောင်းပြချက်မရှိလို့ပဲပြန်ရမှာပါ။အင်ဂျယ်လို့ခေါ်တဲ့ကျဲချင်းရဲ့တခြင်းလေးကိုနားဆင်ကြည့်ပါဦးနော်။ဆိုသွားတဲ့ no reason ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါအဲ့ဒီတခြင်းဗီဒီယိုမှာသူကိုယ်တိုင်တရုပ်ဆောင်ထားတာဖြစ်ပါတယ်အဲ့ဒီဗီဒီယိုလေးကိုကြည့်ချင်နေဆိုရင်တော့ YouTube ပေါ်မှာတွားပြီးကြည့်လို့ရပါတယ်ရှင်သူရဲ့ Facebook စာမျက်နှာပေါ်မှာလည်းတွားပြီးကြည့်လို့ရပါတယ် Facebook ပေါ်ကတယောက်ရေးထားသလို Angel ဆိုတဲ့နတ်သမီးလေးဟိုးဝေဝေဝေဟင်းမြင့်မှာအေးချင်းချင်းနဲ့ပြန်တန်းနေပါတော့လို့ဆုတောင်းပေးပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေ၊ရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းဝါတွေကိုတင်းငရီနေညပိုင်းနဲ့တင်းလာနေမနက်ပိုင်းချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြောလဲထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာတွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
တင်းရကတုဒအစီအစဉ်ဖြစ်နေဒီတစ်ပတ်ကုလသမဂ္ဂလူမျိုးရေးကောင်စီအကြောင်းကိုပြောပြထားပါတယ်။နိုင်ငံတကာသတင်းတွေကြည့်ရှုနားဆင်တဲ့အခါမှာအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်လက်တွေနဲ့ပတ်သက်ပြီးတော့ဘူးတုဒရစီဖို့အတွက်မညံ့ညွန့်လွဲတက်ဆက်ပေးထားပါတယ
်။နိုင်ငံတစ်ခုမှာဒါမှမဟုတ်နိုင်ငံတစ်ခုနဲ့တစ်ခုကြားမှာပြင်းထန်တဲ့ဂတိပက္ခတွေအငင်းပွားမှုတွေအကြမ်းဖက်မှုတွေဖြစ်လာတဲ့အခါကုလသမဂ္ဂလုံခြုံရေးကောင်စီဆိုတဲ့အကြောင်းအရာကသတင်းတွေထဲမှာရင်းတွေ့လာကြအောင်မှာဖြစ်ပါတယ်။ Security Council လို့ခေါ်တဲ့လုံခြုံရေးကောင်စီဆိုတာဟာကမ္ဘာကုလသမဂ္ဂရဲ့အဓိကအစိတ်အပိုင်းရန်ရာကြီး6ခုထဲကအရေးပါဆုံးကဏ္ဍကြီးတစ်ခုဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီဟာနိုင်ငံတွေထဲမှာငြိမ်းချမ်းမှုနဲ့လုံခြုံရေးပြတ်တုံးလာတဲ့အခါလုံခြုံရေးကောင်စီအနေနဲ့နိုင်ငံတွေရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးထိန်းသိမ်းပေးတာနိုင်ငံတွေကြားပြန်လည်တည်မြတ်မှုတွေဖြစ်လာစေဖို့ဆောင်ရွက်ပေးတာလူအခွင့်အရေးကိုလေးစားလိုက်နာစေဖို့တိုက်တွန်းနှိုးဆော်တာနိုင်ငံတွေရဲ့ပြဿနာတွေကိုပူးပေါင်းဆောင်ရွက်ဖြေရှင်းတာစတဲ့ကုလသမဂ္ဂရဲ့ပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်တွေအပေါ်အခြေခံပြီးတာဝန်ယူရတဲ့အခမ်းအနားကနေပါဝင်ရပါတယ်ဒီလိုဆောင်ရွက်တဲ့အခါပထမဆုံးစီမင်းစည်းကမ်းနဲ့သဘောတူညီချက်တွေရေးဆွဲကြရပါတယ်။တချို့အရေးကိစ္စတွေမှာစုံစမ်းစစ်ဆေးမှုတွေလုပ်ဆောင်ပြီးဖြန့်ပြစ်ပေးတာ၊လုံခြုံရေးကောင်စီရဲ့အထူးတန်တမန်တွေခန့်အပ်တာအပြင်စီးပွားရေးအရာဒဏ်ခတ်အရေးယူတာ၊လက်နက်ရောင်းချမှုပိတ်ပင်တာ၊ဗဏ္ဍာရေးအရာထိန်းချုပ်အရေးယူဒဏ်ခတ်တာ၊တန်ကင်းတမန်ကင်းဆောင်ရွက်မှုတွေကိုရပ်ဆိုင်ပစ်တာအပြာရောင်အုပ်ထုတ်ဆောင်ထားတဲ့ငြိမ်းချမ်းရေးတပ်သားတွေဆေးလွတ်ပြီးစစ်ရေးအရာလိုအပ်တယ်လို့ဆောင်ရွက်တာစတဲ့လုပ်ပိုင်ခွင့်တွေရှိပါတယ်။လုံခြုံရေးကောင်စီရဲ့ပထမဆုံးဆွေးနွေးပွဲကို1946ခုနှစ်ဇန်နဝါရီလ18ရက်နေ့ကအင်္ဂလန်ဝက်စ်မင်စတာမှာရှိတဲ့ Church House မှာစတင်ကျင်းပခဲ့ကြပြီးနောက်ပိုင်းမှာတော့ American ပြည်အောင်စုနယူးယောက်မြို့ကကုလသမဂ္ဂရုံးချုပ်မှာအမြဲတမ်းရုံးဖွင့်ခဲ့ပြီးတွေ့ဆုံဆွေးနွေးမှုတွေပြုလုပ်ကြပါတယ်။လုံခြုံရေးကောင်စီမှာအမြဲတမ်းအဖွဲ့ဝင်၅နိုင်ငံနဲ့အမြဲတမ်းအဖွဲ့ဝင်မဟုတ်တဲ့နိုင်ငံ10နိုင်ငံစုစုပေါင်းအဖွဲ့ဝင်နိုင်ငံ15နိုင်ငံရှိပါတယ်။အမြဲတမ်းအဖွဲ့ဝင်နိုင်ငံတွေကတော့ American ပြည်ထောင်စု, United Kingdom, Russia, ပြင်သစ်နဲ့တရုတ်နိုင်ငံတွေဖြစ်ပါတယ်။အလှည့်ကျအဖွဲ့ဝင်နိုင်ငံ10နိုင်ငံကိုတော့ကုလသမဂ္ဂရဲ့အထွေထွေညီလာခံမှာရွေးချယ်ပြီးသက်တမ်းကတော့2နှစ်ရှိပါတယ်။လုံခြုံရေးကောင်စီရဲ့တဘာပတိနေရာကိုတော့အဖွဲ့ဝင်15နိုင်ငံကအင်္ဂလိပ်အခရာအစဉ်တိုင်းအလှည့်ကျတလတတီတာဝန်ယူကြရတာဖြစ်ပါတယ်။အစည်းအဝေးဆုံးဖြတ်ချက်တွေကိုနောက်ဆုံးအတည်ပြုပေးဖို့အတွက်မဲခွဲဆုံးဖြတ်ကြရပြီးတော့အဖွဲ့ဝင်15နိုင်ငံတွေက6နိုင်ငံကသဘောတူထောက်ခံပေးပြီးခဲ့ရင်တော့ဒီဆုံးဖြတ်ချက်ကိုအတည်ပြုနိုင်ပါတယ်။ဒါပေမဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံတစ်ခုကသဘောမတူကန့်ကွက်ခဲ့မယ်ဆိုရင်တော့ဆုံးဖြတ်ချက်တွေကိုအတည်ပြုလို့မရတော့ပါဘူး။ကုလသမဂ္ဂလုံခြုံရေးကောင်စီဟာ1966ခုနှစ်ကစပြီးနိုင်ငံတကာကအာဏာရှင်အစိုးရပေါင်း30ကိုအရေးယူတန်ခတ်မှုတွေပြုလုပ်ထားပြီးဖြစ်ပါရဲ့ရှင
်။ဆန္ဒပြပွဲတွေဒီနေ့လည်းမြို့တော်တော်များများမှလှုပ်ခဲကြပါရယ်။ရန်ကုန်မြို့ရဲကတာကေတစမ်းချောင်းကြီးမြနိုင်တာမွေသင်ငန်းကျွန်းစတဲ့မြို့နယ်တွေမှာလုံခြုံရေးတွေကမျက်ရည်ရိုပုံအတန်ပုံတွေအပြင်ဖြစ်ခတ်လူစုခွဲခဲ့ပေမဲ့ဆန္ဒပြသူတွေကလည်းအခြေအနေပေးသလိုပြန်လဲစူးစီးဆန္ဒပြခဲ့ကြပါရယ်။ဆန္ဒပြလမ်းတွေပေါ်မှာလက်နက်ကင်လုံခြုံရေးတွေလွယ်လွယ်ဝင်မလာနိုင်အောင်လို့တားဆီးထားတဲ့အတားဆီးတွေကိုလည်းလုံခြုံရေးတွေကဘူဒိုဇာမြေတူးဆက်တွေနဲ့ဖယ်ရှားရှင်းလင်းခဲ့ပါရယ်။ဒီနေ့ရန်ကုန်မြို့ဆန္ဒပြပွဲတွေအပေါ်ဖြိုခွင်းမှုတွေအတွင်မှထိခိုက်ဒဏ်ရာရတဲ့သတင်းတွေမကြားရသေးပေမဲ့ဖမ်းဆီးခံရသူတွေတော့ရှိပါရယ်။မနေ့ညတော့ကလည်းလက်နက်ကင်လုံခြုံရေးတွေကနေရာတချို့ကိုဝင်ရောက်ရှာဖွေစီးနှင်မှုတွေလုပ်ခဲ့ပါရယ်။ဗဗဲဒန်းမြို့နယ်မှာမနေ့ညတော့ကဖမ်းဆီးခံခဲ့ရတဲ့ NLD ပါတီရဲ့ခုနှစ်ရက်ကွယ်ဥက္ကဋ္ဌဦးခမောင်လက်ကတော့ညာရင်းချင်းဆုံပါသွားပါရယ်။အသက်58နှစ်အရွယ်ဦးခမောင်လက်ရဲ့ရုပ်အလောင်းကိုဒီကနေ့တနင်္ဂနွေနေ့မနေ့မင်္ဂလာရုံစစ်ဆေးရုံမှာလာယူဖို့အကြောင်းကြားခဲ့တဲ့အတွက်မိသားစုကသွားယူတဲ့အခါမှာဦးကောင်းပိုင်းအပါအဝင်သွေးတွေပေးချန်နေတဲ့ရုပ်အလောင်းကိုပြန်ရခဲ့ပါတယ်။ဒီနေ့မတ်လ9ရက်တနင်္ဂနွေနေ့မန္တလေးမြို့ကဆန္ဒပြပွဲတွေကိုလည်းလက်နက်ကင်လုံခြုံရေးတွေကအင်အားသုံးအကြမ်းဖက်ဖြိုခွင်းဖမ်းဆီးမှုတွေလုပ်ပါတယ်။ကျောင်းဆရာဆရာမတွေဆရာဝန်တွေစေဘဆရာဝန်တန်းတွေအင်ဂျင်နီယာတွေစတဲ့ထောင်ပေါင်းများစွာသောဆန္ဒပြသူတွေဟာဒီကနေ့မနေ့အစောပိုင်းတုန်းကယာယီထိုင်သပိတ်မှောက်ခဲ့ကြတာပါလုံခြုံရေးတွေရဲ့အင်အားသုံးဖြိုခွဲမခံရခင်ကတော့မန္တလေးမြို့မှာဆန္ဒပြသူအများအပြားတစုတစည်းတဲ့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်အောင်မြေတန်ဆာမြို့နဲ့ အောင်မြေတာဇံမြို့နယ်22လမ်းနဲ့88လမ်းနာမှာငင်းညမ်းစွာဆန္ဒပြတောင်းဆိုနေကြတဲ့ထိုင်သပိတ်ကိုမနက်7နာရီဝန်းကျင်ကစပြီးတော့ရဲနဲ့စစ်တပ်ကပြစ်ခတ်ဖြိုခွင်းခဲ့တယ်လို့ပိတ်ဆို့ဖမ်းဆီးမှုတွေလည်းလုပ်ခဲ့တယ်လို့မန္တလေးမြို့ကလာတဲ့သတင်းတွေကပြောပါတယ်။မလ9ရက်နေ့အတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုည9နာရီကနေ10နာရီအထိဝါရှင်တန်မြို့ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ဒီနေ့တင်ဒီကနေ့ညရေဒီယိုအသံတွင်းမှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျမဆုမြတ်ပါမှာ
This program has